Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American ဆန်ကနေ2022ခုနှစ်ဖေဖော်ဝါရီ12ရက်55နှစ်မြောက်ပြည်တော်စုနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနံပါတ်1925 30နဲ့လိုင်းနံပါတ်190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ညနိုင်ပါသမီးညာပိုင်းထိတ်တန်းရောက်တရင်နေမှာတော့85နှစ်မြောက်စေတုအထိမ်မှတ်ပြည်တော်စုနဲ့အခမ်းအနားကိုစစ်ကောင်စီကနေပြီးတော့မှဒီကနေ့ကျင်းပခဲ့ပြီးတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပင်လုံစာချုပ်ချုပ်ဆိုခြင်း85နှစ်မြောက်အခမ်းအနားကိုဒီကနေ့အွန်လိုင်းမှာကျင်းပခဲ့ပါတယ် Amnesty International နိုင်ငံကလူ့ခွင့်အဖွဲ့ကိုထိုင်းနိုင်ငံကနှင်ထုတ်ဖို့ရှိတယ်လို့ဝန်ကြီးချုပ်ယုံကပြောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ပြီးတဲ့နောက်သတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့စစ်ကောင်စီဥက္ကဋ္ဌကဒီနေ့ကြာရောက်တဲ့85နှစ်မြောက်ပြည်တော်စုနေ့အခမ်းအနားမှာထာဝရငြိမ်းချမ်းရေးအတွက်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်တာနဲ့ပတ်သက်ပြီ
းအခုကာလမှာအီးရိုးရဲ့ရှင်ကိုဇက်ကောင်အစ်စ်တီပေါ်လာတော့အဲ့တော့ဒီ player အစ်စ်တီကိုကျွန်တော်တို့ဖဲ့ပြီးစဉ်းစားလို့တော့မရဘူးအဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ဆင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပြစ်ပတ်ခါတွေကျွန်တော်ဖြည့်ဆင်းနိုင်တယ်လို့ပြောပါ
ဒီဒီပါဒီဥက္ကဋ္ဌဥကူကူကြီးပြောတော့ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်လွတ်မြောက်ရေးအဖွဲ့ ALP ရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းနဲ့ဆက်သွယ်မိမြန်ချက်အပတ်စဉ်ကဏ္ဍတွေမှာတော့စနေနေ့ညတိုင်းတင်ဆက်ပေးနေကြဒုအသံစီစဉ်ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
85နှစ်မြောက်ပြည်တော်စုနေ့အစဉ်ရတုအထိမ်းအမှတ်စစ်ကောင်စီကနေပြည်တော်မှာဒီကနေ့အခမ်းအနားကျင်းပခဲ့ကြလို့မင်းနဲ့ပြန်မှာငင်းချမ်းရေးဆွေးနွေးပွဲကျင်းပမယ်လို့ကြေညာထားပါတယ်ပြည်တော်စုနေ့အခမ်းအနားနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလနဲ့ကိုင်အဖွဲ့တွေကိုရောလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေကိုပါစစ်ကောင်စီကဖိတ်ထားပါတယ်ဒီကနေ့စစ်ကောင်စီရဲ့တရားဝင်ထိုးပြန်ချက်အရပြည်တော်စုနေ့အခမ်းအနားတက်ဖို့စီရင်ပေးထားတဲ့တိုင်းသာလနဲ့ကိုင်အဖွဲ့17ဖွဲ့ရှိပါတယ်အဲဒီထဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP ကဒုတိယဥက္ကဋ္ဌဒေါ်စောမရရာဇာလင်းနဲ့ကရင်ညီညာရေးကောင်စီ KNU KNLPC ကဒုတိယဥက္ကဋ္ဌဒေါက်တာဇော်ကပေါ်ထူးတို့ပဲအဆင့်အမြင့်ဆုံးအနေနဲ့ပါဝင်ပြီးဂျန်နယ်အဖွဲ့တွေကတော့အဆင့်မြင့်ခေါင်းဆောင်ပိုင်းကတက်ရောက်တာမတွေ့ရပါဘူး။ဒါအပြင်ကရင်မျိုးသားအစည်းအဝေး KNU အနေနဲ့တက်ရောက်တယ်လို့စီရင်ထဲမှာပါတဲ့ဖရိုရွှေမောင်းဟာဒူပလာယာခရိုင်ဥက္ကဋ္ဌအဖြစ်ကနှုတ်ထွက်တဲ့အကြောင်းပြီးခဲ့တဲ့သတင်းနှစ်ပတ်ကပဲကြေညာထားတာပါ။ရခိုင်တပ်တော် AA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ကိုကိုစားပြုပြီးနိုင်ငံရေးမှူးဖြစ်သူဦးဦးလှစောတက်ရောက်တာကိုလည်းစီးရင်ထဲမှာဖော်ပြထားပါရယ် AA ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားပြီးခဲ့တဲ့ရက်ပိုင်းတွေကပဲရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်ဒီတော်စုနေ့အခမ်းအနားတက်တယ်လို့ထုတ်ပြန်ထားတဲ့စီးရင်ထဲကဏ္ဍအဖွဲ့တွေဘယ်အဖွဲ့တွေကညီညာရေးဆွေးနွေးပွဲကိုတက်မယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးဂျာကာလာမျိုးသားညွေဆိုရ NUG ကပင်လုံစာချုပ်ထုတ်ဆိုခြင်း85နှစ်မြောက်အခမ်းအနားတစ်ခုကိုဒီကနေ့အွန်လိုင်းမှာကျင်းပပါရယ်ဖေဖော်ဝါရီလ12ရက်နေ့ကိုပြည်တော်စုနေ့အဖြစ်သတ်မှတ်ခဲ့ပြီးနှစ်စဉ်ကျင်းပလာတာကနေဒီနှစ်မှာတော့စစ်ကောင်စီကပြည်တော်စုနေ့အခမ်းအနားကျင်းပပြီး NUG ကတော့ပင်လူစာချုပ်85နှစ်မြောက်အခမ်းအနားဆိုပြီးကျင်းပတာပါဒီအခမ်းအနားကိုကချင်လူမျိုးရေးတပ်မတော် KIA ရဲ့စီဦးစီချုပ်ဗိုလ်ချုပ်ကြီးဂမ်ရှောင်းလည်းတက်ရောက်မင်းမွန်းပြောခဲ့ပါတယ် KIA အဖွဲ့ဟာစစ်ကောင်စီကကျင်းပတဲ့ပြည်တော်စုနေ့အခမ်းအနားကိုမတက်ပါဘူးဗိုလ်ချုပ်ကြီးဂမ်ရှောင်းကသူ့ရဲ့မင်းမွန်းထဲမှာအခုစစ်ကောင်စီကဖန်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်9ဦးနဲ့တွေ့ဆုံခဲ့ချိန်တုန်းကတင်လုံစာချုပ်နဲ့ပတ်သက်ပြီးပြောခဲ့တာကိုပြန်ထည့်ပြောသွားပါတယ်။2016ခုနှစ်ဇူလိုင်လ18ရက်နေ့မှာ UNFC ထိပ်တန်းခေါင်းဆောင်9ဦးနဲ့ဒေါက်ဆန်းစုကြည်တို့တွေ့တဲ့အချိန်ကတင်လုံသဘောတူညီချက်ဟာရေပုံရသဘောတူညီချက်ဆန်ပါတယ်။တိတိကျကျရေလို့တော့မဟုတ်ဘူး။ရှမ်းကချင်ချင်းဗမာပဲပါတယ်။တင်လုံစာချုပ်ကကျင်းလွန်းနေပင်လုံစိတ်တယ်လို့ပြောတာပူပေါင်းဆက်ဆံရေးပဲဖြစ်တဲ့အတွက်ပင်လုံစိတ်တယ်ပဲယူရမယ်ဆိုပြီးပေါ့ပေါ့တန်တန်ပြောဆိုခဲ့တာကိုစိတ်မကောင်းစွာကြားသိခဲ့ရပါတယ်လို့ဗိုလ်ချုပ်ကြီးဂမ်ရှောင်းကပြောပါတယ်။ NUG ကကြီးမှုကျင်းပတဲ့ပင်လုံစာချုပ်ဆုဆိုခြင်း85နှစ်မြောက်အခမ်းအနားကို American, UK, ပြင်သစ်, ဂျာမနီ၊မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့ ဂျပန်၊ကနေဒါ၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊အိုင်ယာလန်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း24နိုင်ငံကတန်တမန်ကိုယ်စားလှယ်တွေတက်ရောက်ပြီးတော့အဲ့ဒီအထက်မှာ3နိုင်ငံကတဝန်လောင်ပေးပို့ခဲ့တယ်လို့ကန်နာဘက်မှာကြေညာခဲ့ပါတယ်။အကျဉ်းသားရှိရာချုပ်ကိုပြန်လွှတ်ပေးမယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြီးတဲ့နောက်အခုတရင်ရေးချိန်ကြီးပြန်လွတ်လာသူတွေထဲမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကမပါသေးပါဘူး။ထောင်ဒဏ်180ကျော်ချထားတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုထောင်ဒဏ်ထုတ်ဝက်လူငင်းချလာခွင့်ပေးတယ်လို့စစ်ကောင်စီကတီးခြားကြေညာချက်ထုတ်ထားပါတယ်။အခုပြန်လွတ်ပေးမဲ့သူတွေဟာနောက်တစ်ချိန်ပြစ်မှုကျူးလွန်ရင်အဲ့ဒီအတွက်ပြစ်ဒဏ်အပြင်အခုကြံရှိတဲ့ပြစ်ဒဏ်တွေကိုပါတပေါင်းတီးကြားခံရမယ်ဆိုတဲ့စည်းကမ်းသတ်မှတ်ချက်နဲ့လူငင်းခွင့်ပေးတာဖြစ်ပါတယ်။ပြန်လို့ပေးသူအများစုဟာရင်းစင်အချင်းထောင်ကဖြစ်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောတဲ့အကြောင်း AFP သတင်းမှရေးထားပါတယ်။အချင်းချထားတဲ့နိုင်ငံသားတွေကသီရိလင်္ကာနိုင်ငံသား9ယောက်ကိုပြန်လွှတ်ပေးမယ်လို့လည်းစစ်ကောင်စီကတီးခြားအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးဂျန်ပေးပုဂ္ဂိုလ်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းထန်းတို့ကိုပြန်လွှတ်ပေးမလားဆိုတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကမပြောဘူးလို့ AFP သတင်းမှရေးထားပါတယ်။အမောခရှောင်းတောင်းလို့ကိုပြန်လို့ပေးဖို့ဩစတြေးလျနိုင်ငံကတောင်းဆိုထားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာလည်းစစ်ကောင်စီအဝတ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုက်တွန်းခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဘက်ကပြောထားပါဗျ။ရှောင်းတောင်းလို့ဟာအမှုရင်ဆိုင်နေရာဆက်ကာလဖြစ်တာကြောင့်ဒီအရုံးလုပ်ငန်းစဉ်ပြီးဆုံးတဲ့အခါမှသာသူ့ကိုပြန်လို့ပေးဖို့စဉ်းစားမဲ့သဘောမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ပြီးကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်ကပြောခဲ့ပါဗျ။စစ်တကအနာသိင်ခွေတဲ့ဤကလေးကဖေဖော်ဝါရီလ17ရက်နေ့အထိဆိုရင်စစ်အနာသိမှုကိုနီးမျိုးမျိုးနဲ့ဆန့်ကျင်တာကြောင့်ဖန်စီခံရသူဆွဲချက်ပြင်ခံရသူဒါမှမဟုတ်အချင်းကြခံရသူစုစုပေါင်း989ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကြံသားများကူညီဆောက်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီလက်ချက်တောင့်သေဆုံးမှုအရေအတွက်က1549ယောက်ရှိပြီလို့လည်း ABB ကပြောပါတယ်စစ်ကောင်စီကဖန်စီတာတွေနေဆက်ညှဉ်းပန်းပြီးတော့တပစ်တာတွေလမ်းမှာပြစ်တက်တာတွေနိုင်ငံတော်မှာနေစဉ်လို့ဆက်လုပ်နေတယ်လို့အာဏာသိမှုကိုစန့်ကျင်ကောက်ကွက်သူတွေကလည်းဒီလမ်းလို့မျိုးနဲ့ဆက်ပြီးစန့်ကျင်နေကြဆဲပါနိုင်ငံရေးဒေသတချို့မှာငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေတယ်လို့စစ်ကောင်စီရဲ့လက်နက်ကန်အဖွဲ့တွေကိုဘုံခွဲတိုက်ခိုက်တာတွေလက်နက်ကန်ဝင်တိုက်တာတွေလည်းဒေသတချို့မှာအပြင်းထန်ဆက်ဖြစ်နေပါတယ်ဒီကနေ့မှာစစ်ကောင်စီက85နှစ်မြောက်ပြည်တော်စုနေအခမ်းအနားဆိုပြီးနေပြည်တော်မှာကျင်းပခဲ့ပြီးတော့ငုံမျိုးကမြို့နယ်အတော်များများမှာမိုဘိုင်းဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုက်တိုမီတာ25 kHz 7.83 ညပိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုက်လမီတာ190 kHz 1595ကနေပြောထုတ်လင်းပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ယူကရိန်းပဋိပက္ခပိုးတင်းမာလာချိန်မှာ American နဲ့ Russia သမ္မတဒီနေ့ဖုန်းနဲ့ဆွေးနွေးကြဖို့ပြင်နေကြပါတယ်ဒီမတိုင်ခင်တင်းတင်းသမရနဲ့ရုရှားသမရအရင်ဆွေးနွေးကြမှာပါရုရှားအနေနဲ့ယူကရိန်းကိုရှေ့ဘက်မှာဝင်တိုက်ဖို့အသင့်ဖြစ်နေပြီလို့ American Challenge စီကံစာတွေကဖော်ပြနေချိန်မှာ American သမရဂျိုးဘိုင်ဒန်ရုရှားသမရဗလာဒီမာပူတင်နဲ့တင်းတင်းသမရအီမန်နျူအယ်မက်ခရွန်တို့အခုလိုဆွေးနွေးပွဲစီစဉ်မှုတွေဖြစ်လာတာပါရုရှားအခုလိုဝင်တိုက်တာကရှေ့ဘက်အစောဆုံးအနေနဲ့ဗိုလ်ရုနစ်မှာဖြစ်လာနိုင်တယ်လို့ Challenge စီကံစာတွေကခမန်းထားချိန်မှာယူကရိန်းမြို့တော် Kiev မှာရှိတဲ့ American တန်ရုံးဝန်တန်းတွေကိုတော့ဆက်ပြောင်းရှင်နေပါပြီ။ဒါအပြင် American နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းအခုလိုရုရှားစီးတိုက်ခတ်မှုအနေနဲ့တိုးလာနေတာကြောင့် American တွေအနေနဲ့ယူကရိန်းကိုခရီးမသွားချဖို့နဲ့ရောက်ပြီးသားလူတွေလည်းချက်ချင်းပြန်လာချဖို့သတိပေးစာတွေထုတ်ပြန်ထားပါတယ်။တချို့ American တန်ဝန်တန်းအနေနဲ့ကိုတော့ NATO စစ်မဟာမိတ်အဖွဲ့ဝင်ပိုလန်နိုင်ငံနဲ့ဆက်နေနေတဲ့ယူကရိန်းအနောက်ပိုင်းဒေသအထိကိုရွှေ့ပြောင်းပြီးယူကရိန်းနိုင်ငံနဲ့အမေရိကန်တန်ရုံတည်ရှိမှုထိန်းထားဖို့အလားအလာရှိနေပါတယ်။အမေရိကန်နိုင်ငံအနေနဲ့အာရှပစိဖိတ်ဒေတာနဲ့ရေးစီအလေးထားတဲ့ပြရုပ်ဖြစ်ဖီဂျီကျွန်းနိုင်ငံလေးမှာပစိဖိတ်နိုင်ငံတွေစီဝေးကြီးလုပ်ပေးပြီးဆော်မွန်ကျွန်းနိုင်ငံမှာလည်းတန်ရုံဖွင့်ရေးစီစဉ်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့ဒီနေ့ဖီဂျီခီးစဉ်အတွင်းအာရှပစိဖိတ်18နိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးပွဲလက်ခံကျင်းပပေးကဆော်မွန်ကျွန်းနိုင်ငံမှာအမေရိကန်တန်ရုံပြန်ဖွင့်ဖို့အစီအစဉ်မှာကြေညာပေးဖို့ပြင်ဆင်ထားပါတယ်။အင်တာနက်ကတဆင့်လုံးမဲ့ဒီပစိဖိတ်နိုင်ငံများအစည်းအဝေးမှာဝန်ကြီးဘလင်ကန်အနေနဲ့ရာသီဥတုဖောက်ပြန်မှုကိုဗစ် -19 တိုက်ဖျက်ရေးဘေးအန္တရာယ်ဆိုင်ရာအကူအညီပေးရေး အနာဂတ်ဒီမိုကရေစီအားကောင်းရေးအာရှပစိဖိတ်ဒေသတွင်ညီညွတ်ရေးနဲ့တာယာဝါပြောရေးတွေကိုဆွေးနွေးဖို့ရှိတယ်လို့နိုင်ငံဆိုင်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအနေနဲ့ဒီအာရှပစိဖိတ်ဒေသတွင်မဟာမိတ်ဖွဲ့မှုတွေတိုးမြှင့်လှုပ်ဆောင်လာခြင်းမှာအခုအမေရိကန်နိုင်ငံဆိုင်ဝန်ကြီးရဲ့မဟာမိတ်တည်ဆောက်မှုခီးစဉ်လည်းဖြစ်လာတာပါ။အခုဖီဂျီခီးစဉ်မတိုင်မီဝန်ကြီးဘလင်ကန်အနေနဲ့ဩစတြေးလျနိုင်ငံကိုသွားခဲ့ပြီး Quad လို့အထူးကခေါ်တဲ့အဖွဲ့မှာဩစတြေးလျ၊ဂျပန်၊အိန္ဒိယတို့နဲ့စီးဝေးကိုကျင်းပနေချိန်မှာဒီဒေတာတွေနိုင်ငံကြီးမူဝါဒဦးစားပေးမှုဆက်ရှိနေတယ်လို့နိုင်ငံကြီးဝန်ကြီးဌာနကလည်းထုတ်ပြန်ခဲ့ပါတယ်။ Amnesty International နိုင်ငံတကာလူ့ကွန်ရက်အဖွဲ့ကိုထိုင်းနိုင်ငံကနေနှင်ထုတ်ဖို့ရှိတယ်လို့ဝန်ကြီးချုပ်ယုံကဆိုပါတယ်။ AI နိုင်ငံတကာလူ့ကွန်ရက်အဖွဲ့ဟာထိုင်းနိုင်ငံလုံခြုံရေးကိုထိပါနေပြီလို့ထိုင်းပြည်စနစ်ထောက်ခံသူတွေကဆက်ဆွဲခဲ့တဲ့နောက်ဒီအဖွဲ့ကိုရှေ့ပတ်တဲ့အခုလိုနှင်ထုတ်ဖွယ်ရှိတယ်လို့ထိုင်းဝန်ကြီးချုပ်ယုံဒူဝင်ကြီးဆက်ဆာကိုအန်တဝန်ကပြောလိုက်တာပါ။AI လူခွင့်ရေးအဖွဲ့ကိုတိုက်ပြည်ကနေထုတ်ဖို့ဆန့်ကျင်တောင်းဆိုတဲ့စာထဲမှာလူပေါင်း 1.2 သန်းအထိလက်မှတ်ထိုးထားပြီးနိုင်ငံတော်လုံခြုံရေးကောင်စီနဲ့ပြည်ထောင်စုဝန်ကြီးဌာနကိုတပတ်အတွင်းဆက်တင်ပြသွားမယ်လို့ထားဝင်ကြီးချုပ် Priyot Chan Ocha ရဲ့ရုံးတူဝန်ကြီးဆက်စာကိုကဆိုပါတယ်။ထိုင်းနိုင်ငံမှာထွတ်မြတ်ထားတဲ့ဘီယင်းစနစ်ကိုပြည်ပြင်ပြောင်းလဲဖို့တောင်းဆိုသူတွေကိုရာဇဝတ်မှုနဲ့တရားစွဲတာတွေရပ်တန့်ပေးဖို့ AI လို့ဒုက္ခခေါ်တဲ့ပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကတောင်းဆိုနေတယ်လို့ထိုင်းပြည်စနစ်ကိုပြင်းပြင်းထန်ထန်ထောက်ခံသူတွေကအကြောင်းကြားပါတယ်။ AI အဖွဲ့အနေနဲ့ထိုင်းပြည်စနစ်ဖြတ်လို့ဖြစ်စည်းလို့သူတွေကိုထောက်ခံတာကြောင့်နိုင်ငံတော်လုံခြုံရေးကိုထိခိုက်စေတယ်လို့လည်းဒုဝန်ကြီးဆက်ဆာကိုကဆက်ပြောပါတယ်ခင်။ကိုဗစ်ရောဂါပိုးကူးစက်မှုတွေဟာဟောင်ကောင်မှာထိန်းချုပ်ထားတဲ့ကြားကနိုင်စဉ်ကူးစက်မှုစံချိန်တင်ခဲ့တယ်လို့အနောက်နိုင်ငံတချို့မှာတော့ရောဂါပိုးထိန်းချုပ်ရေးအတွက်ကန့်ကွက်မှုတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တရုတ်ရဲ့ COVID-0 COVID လုံးဝမရှိမှုဝါဒနဲ့ကူးစက်များအိုမီကွန်ကိုပြင်းပြင်းထန်ထန်ဆက်ထိန်းချုပ်ရေးရုန်းကန်နေရတဲ့ဟောင်ကောင်မှာဒီနေ့ပိုးတွေ့သူတွေ1510ဦးတွေ့ရှိလိုက်တာကြောင့်မနေ့ကတွေ့ခဲ့တဲ့1325ဦးထက်ဆက်မြင့်မာလာနေပါတယ်။ပြင်သစ်နိုင်ငံမှာတော့ကျန်နေတဲ့ COVID ထိန်းချုပ်မှုတွေကိုကာသမားတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ COVID ကန့်သတ်ချက်တွေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ကားအစီး900ပါရင်းနှီးဟာ Paris မြို့တော်ကိုဝင်ပေါက်3ခုကဝင်ဖို့ကြိုးပမ်းလာတာကိုပြင်သစ်ရဲကတားဆီးခဲ့ပါတယ်။အရင်တော့ရင်လန်းကျော်ဆိုင်ရာပြစ်မှုတွေနဲ့တံခွေတွေရိုက်ခဲ့ပါတယ်။ကနေဒါဘက်မှာတော့ COVID ကန့်သတ်ချက်တွေကိုကန့်ကွက်ဆန္ဒပြတဲ့ Tracker မောင်းသူတွေ9ရက်ကြာအမေရိကန်နဲ့ဆက်တရားကြီးကိုပိတ်ဆန္ဒပြနေတာရပ်ဆိုင်းဖို့တရားရုံးကဒီနေ့အမိန့်ထုတ်လိုက်ပါတယ်။အမေရိကန်နဲ့ကနေဒါကြားကားသွားလာအများဆုံးဖြစ်တဲ့ဒီ Ambassador တရားမှာဆန္ဒပြပိတ်ဆို့ထားတာရပ်ဆိုင်းထွက်ခွာပေးဖို့အချိန်ပေးတဲ့အနေနဲ့ဒေတာစံတော်ချိန်ဒီနေ့ည9နာရီမှာဒီအမိန့်စတက်ဝင်မှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုမင်းမင်းတို့တင်ပြပေးကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နေပြီးတော့မှချင်းပါတဲ့ပြည်တော်စုနေခန္ဓာဘက်ကသတင်းပုတ်ကိုပြောပြချင်ပါတယ်။85နှစ်မြောက်စင်ရတုပြည်တော်စုနေခန္ဓာမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထာဝရငြိမ်းချမ်းရေးရရှိဖို့အတွက်မြန်မာနိုင်ငံရေးသမိုင်းမှာတစ်ခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရဆဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မထားတဲ့ဆွေးနွေးပွဲကိုဖိတ်ကြားထားပါတယ်။ဒီဖိတ်ကြားချက်ပေါ်မှာတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကဒီဖိတ်ခေါ်ချက်ဟာအဓိကဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်တွေအတွက်ဖြစ်ပြီးတော့ကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တင်ကြောင်းထောက်ပြလိုက်ပါတယ်။ဒီသတင်းကိုတော့နေပြည်တော်ရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ခင်ဗျာ။
85နှစ်မြောက်စင်ရတုပြည်တော်စုနေအခမ်းအနားကိုရေးပြီးတော့မှကျင်းပခဲ့ပြီးမြမပြည်ငင်းချင်းနဲ့ပတ်သက်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုထည့်သွင်းပြောကြားပါတယ
်။ဒီပြည်ထောင်စုပြည်ပခါပြချုပ်ငင်းရေးရေရှိတိကျခံရတဲ့သဘောတရင်ကျရေးကိစ္စနိုင်ရေးတို့ပဲဆက်ပေးကြရပါမယ်။ဒါတွေကိုဆောင်းတဲ့အခုအစိုးရတပ်မတော်အနေနဲ့မြမငင်းချင်းရေးဖြစ်စစ်တပိုင်းမှာတစ်ခါမှရရှိရဘူးတဲ့ဇန်လျောကမ်းသတ်ချက်တစ်ခုကိုကျွန်တော်တို့ဆက်ပေးချက်ပါတယ်။တစ်ကတော့တပတ်တကြီးကတက်ကြမှုရဆိုင်ပေးခြင်းနဲ့နှစ်ကတော့သာဝရရင်းကျရေးကိုဥတည်ပြီးကျူတင်ကန့်တက်ချက်ပထားတဲ့ရင်းကျရေးဆွေးနွေးပွဲပြုလုပ်နိုင်ရေးကိုဖိတ်ကြားခြင်းပဲဖြစ်ပါလား။
တပတ်တကြီးကရဆဲရေးကို2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကစပြီးယခုအချိန်ထိဆောင်ရွက်နေကြောင်းနဲ့ဒီလ6ရက်နေ့မှာလဲထာဝရငြိမ်းချမ်းရေးနဲ့စင်ရတုပြည်တော်စုနေအခမ်းအနားအတွက်ဖိတ်ခေါ်ခဲ့ကြောင်းထည့်သွင်းပြောကြားပါစီရင်လူပြည်တော်စုနေအခမ်းအနားကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ရေးထိုးသေးတဲ့အဖွဲ့၄ဖွဲ့တက်ရောက်ခဲ့တယ်လို့ကျန်သူတွေကိုဖိတ်ခေါ်ကြောင်းလည်းအခုလိုဆက်လက်ပြောပါတယ
်။ဒီကနေ့အခမ်းအနားကိုလည်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီး9ဖွဲ့နဲ့ NCA လက်မှတ်မရေးထိုးတွေ့ရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီး၄ဖွဲ့တက်ရောက်နေရှိနေပါတယ်။ ဒီလိုတိုင်းရင်းသားကျေးဇူးတို့အကျိုးကိုဥထိတ်ထားတဲ့အဖွဲ့အစည်းများအားလုံးပြည်တော်မြန်မာနိုင်ငံတော်အစိုးရကကျေးဇူးတင်ရှိပါတယ်။ကျွန်တော်တို့အားလုံးညီညီပန်းနံကိုဆွေးနွေးညှိနှိုင်းအပြေချာခြင်းဆိုတဲ့ဒီမူကြီးကြီးစင်တဲ့အရေးဆက်သွားကြပါမယ်။ဆက်ဆက်ပြီးတော့အားလုံးပါဝင်နေဖို့လည်းဆက်မှပြီးဖိတ်ခေါ်အပ်ပါတယ်။
ပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကတော့ငင်းချင်ရေးဆွေးနွေးပွဲဖိတ်ခေါ်တာကိုကြိုဆိုကြောင်းပြောပါတယ်။ဆက်လက်ပြီးမြန်မာပြည်ရဲ့ငင်းချင်ရေးဖြစ်စဉ်မှာရွေးဥတော်လိုင်းရဲ့ကာလမတိုင်ခင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတောင်းဆိုတာဟာအဓိကဖက်ဒရယ်အရေးဖြစ်ပြီးရွေးဥတော်လိုင်းရဲ့ဒီမိုကရေစီရေးဖြစ်ကြောင်းဒီအရေးနှစ်ခုကိုပူးတွဲပြင်ဆင်ဖို့လိုအပ်ကြောင်းထောက်ပြပါတယ
်။ဟိုနိုင်ငံရေးမှာကာလတစ်ခုနဲ့ခုမတူဘူးပေါ့နော်။ဒီရွေးဥတော်လိုင်းရဲ့မတိုင်ခင်တုန်းကတော့အဓိကလက်နက်ကိုင်ဒီပကပ်ပေါ့။အီးဟိုအင်းလည်းပဲရှိတယ်ဒီလိုရဲ့အခြေခံကတကယ်ကဖက်ဒရယ်ပဲ။ဝါရာကြီးရာလက်နက်ကိုင်ရဲ့မော်ဒီကွန်မြူနစ်ပါတီကပြောရရင်တော့အခုချိန်မှာလက်နက်ကိုင်ဆိုရှာမှုရှိတယ်လို့ပြောတာ။အဲ့တော့ရှိနေတဲ့တိုင်းရင်းသားအီအူကဒန်နီယာရဲ့ဖက်ဒရယ်ရေးပေါ်မှာမူတည်ပြီးတော့ဖြစ်တယ်။ဆိုတော့နေဦးတော်လည်းရကြတော့ဟိုအဓိကဒီမိုကရေစီရေးမဲဆန္ဒရေးအလဟတ်တာဖြစ်သွားရဲ့ဖြစ်ပဲဖြစ်ခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပေါက်ပွဲကြမှာဖြစ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ကတွဲပြီးဖြည့်ရှင်ရမယ်လို့ရတယ်။အခုတော့အခုကာလမှာအီယိုရဲ့အပြင်ကိုဇက်ပေါ်အစ်စ်တွေပေါ်လာတော့အဲ့တော့ player အစ်စ်တွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူး။အဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ရှင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပြစ်ပတ်ခါကိုဖြည့်ရှင်းနိုင်တယ်လို့ပြောပါတယ်။
လက်ရှိအချိန်တွင်မှာစစ်ကောင်စီနဲ့မျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားမှာပြည်ပခန့်ပြင်းထန်နေပေမဲ့ပြည်စုံဆွေးနွေးရေးကိုလမ်းပွင့်ထားတဲ့ကြောင့်အခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ညင်တာကတော့နိုင်ငံရေးဆိုတာစကားပြောရမှာပဲ။ဆိုတော့စကားပြောလို့အဆင်မပြေလို့လက်နက်ကင်ကြ။အဲ့တော့လက်နက်ကင်ရင်းနဲ့ပြောင်းဖို့တရားအပြုတ်မတိုက်နိုင်ဘူးလို့ဆိုတာဖြစ်လာတဲ့အခါကျရင်စကားပြန်ပြောရတာပေါ့နော်။ဒါကြောင့်မလို့ဟိုအပိတ်ကြီးပြောတာတော့မဟုတ်ဘူး။ဟိုလုံးဝသွေးဆုံဆွေးနွေးမှုကိုလက်မခံဘူးဆိုတာမျိုးကဒါကလည်းအသေးပိတ်လိုက်တယ်ဖြစ်တယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုထိထွေဆက်ဆံမှုဆွေးနွေးမှုဆိုတာကတော့လမ်းဖွင့်ထားဖို့လိုတယ်။ပရိပကပြင်းထန်နေတဲ့အချိန်မှာအပြေမထွက်သေးဘူးဆိုရင်တော့မှသွေးဆုံဆွေးနွေးမှုလမ်းကြောင်းကတော့ရှိထားဖို့လိုအပ်တယ်လို့ပြောပါမယ
်။လာမယ့်တင်းငွေလေးနေ့မှာတော့ပြည်တော်စုတဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထောက်ရငင်းချမ်းရေးအကျိုးဆွေးနွေးဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနေတဲ့စစ်ကောင်စီဘက်ကတင်ပြတဲ့သတင်းစကားတွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေစီကိုသိယူပေးသွားဖို့ညှိနှိုင်းတာကိုရှိနေပါတယ်။တက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တချို့ကတော့ကြည်အောင်စုရဲ့ခန်းနာကိုတက်ရောက်ပြီးငင်းချမ်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ကြောင်းပြောဆိုထားတာတွေရှိနေပါတယ
်။ကိုမိုးစောပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့နေပြည်တော်မှာလုံမဲ့ဒီငင်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တွေးဆုံမေးမြန်းချက်တစ်ခုကိုလည်းပြောပြကြပါမယ်။55နှစ်မြောက်စည်ရတုပြည်တော်စုနှင့်အခမ်းအနားနဲ့တူကျင်းပါမယ်ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲကိုစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားတဲ့အဖွဲ့တွေကလွယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမရေးထိုးတဲ့အဖွဲ့တွေကိုပါဖိတ်ကြားထားပါတယ်ဒီလိုဖိတ်ကြားတာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့လောက်တက်ရောက်ခဲ့ပြီးတော့တချို့ကြတော့ပြည်တော်စုနှင့်အခမ်းအနားကိုသာတက်ရောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ဘူးလို့ပြောဆိုတာတွေရှိနေပါတယ်ဒီလ73ရက်နေ့နေပြီးတော့ MICC ခမ်းမမှာချင်းပါမဲ့သာဝရငင်းချမ်းရေးအကျိုးညီနိုင်ဆွေးနွေးပွဲရဲ့အစီအစဉ်တွေဘယ်လိုရှိသလဲဆိုတာကိုနေပြီးတော့မှရောက်ရှိနေတဲ့ VOA သတင်းတောက်ကိုမိုးစောကမေးမြန်းတဲ့အခါမှာရခိုင်ပြည်လွတ်မြောက်ရေးအဖွဲ့ ALP ရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းကအခုလိုဖြေကြားပါဗျာ။
ဟုတ်ကဲ့ဟိုစာကိုကြည့်ရတဲ့အခါမှာတော့အကြီးကြီးပုံစံမျိုးလူတွေအနေနဲ့တွေ့ကြတယ်။ကျွန်တော်တို့ဒီနေ့လက်စကားပဲကတောင်းဝင်ရှိတဲ့ပုံစံတွေနဲ့ပြီးဆုံးပြီးတော့မှကျွန်တော်တို့စကားပြောကြည့်လိုက်တဲ့အခါမှာပို့ဖို့ပါပါပါပဲ။အတိအကျတော့ကျွန်တော်တို့က MICT ဒီမှာတွေ့မယ်။တွေ့တဲ့အခါမှာဆိုလို့ရှိရင်သူတို့ဘက်ကတင်ပြစရာတွေကိုကျွန်တော်တို့ကိုပြောပြမယ်။ပြောပြပြီးတော့ဒီမင်းစရာတွေရှိတယ်ပြောပြတယ်ရှိတာကိုလုံးဝလုံးဝပြောကြတာ။ဒီမှာမလျှော့ခွဲကြည့်လို့ဆိုလို့ရှိရင်လည်းဟိုတောင်းရသူချပိုင်ခွင့်မရှိဘူးအဲ့လိုမျိုးတက်လာကြတဲ့ပုံစံတွေဆိုလို့ရှိရင်ပြဿနာမရှိဘူးပေါ့နော်သူတို့တွေကတော့ဒီမိခင်အဖွဲ့အစည်းကိုဒီကပြောတဲ့စကားတွေကိုသိကြပါမိစရာတွေရှိတယ်ဆိုလို့ရှိရင်အခမ်းအနားမှာပုံမှန်နေနေပဲနေကြပါဒါမျိုးတွေကိုလည်းကျမတို့ကိုရှင်းပြတာရှိကြတယ်ဆိုလို့ရှိရင်ကျမတို့ကတော့ဒီထိတ်စာရဲ့ခေါင်းစဉ်ကြီးကိုကြည့်ပြီးတော့မှဟိုအများကြီးအပြင်မှာပြတ်နေတဲ့ပုံစံမျိုးနဲ့စာကြည့်လို့ရှိရင်တော့ပို့ပါပါလက္ခဏာမျိုးတွေအများကြီးတွေ့ရပါတယ်
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆိုတော့ကျွန်မကျွန်တော်တို့မနေ့ကဒီလိုပေါ့လေမေးမြန်းကြည့်တဲ့အခါမှာဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရတယ်မှာဆိုရင်တချို့တွေကတီတော်စုတွေအခမ်းအနားကိုတက်တယ်ဒီနေ့ဆုံးလို့ဘယ်လိုရောမတည့်ရောက်ဘူးဆိုတဲ့ဟာမျိုးတွေလည်းပြောဆိုနေကြပါတယ်ဗျာ။ဒါဆိုကျွန်မအခုရောက်ရှိနေတဲ့ဒီနေရာမှာဒီ73ရက်နေ့မှာကျင်းပမယ်ဒီလူကြီးဆုံးလို့ဘယ်မှာရောတည့်ရောက်မဲ့အလားအလာတွေကဘယ်လိုရှိနေပါလဲခင်ဗျာ။ဟုတ်ကဲ့ကျွန်မ
တော့တော့ဒီပို့ဖို့ပေါ်ပါပုံတော့နင်းမယ်ဟိုရိုးရိုးရင်းရင်းလေးပါပဲအဲ့လိုရိုးရိုးလေးပဲရှိကြတယ်ဆိုတော့ဒီဘက်မှာတော့ဟိုတက်ချက်မဲ့သဘောရှိတယ်တက်ချက်မိမယ်လို့တော့ကျွန်မထင်ပါတယ်ကိုငင်းဆိုင်နဲ့ပုံစံမျိုးလို့ကြတော့ကျမတို့ကတော့မသိရပါဘူး။ကိုကြည့်ကြည့်ခဲ့တယ်လို့လည်းမဟုတ်ပါဘူး။ဒီကပြောတဲ့စကားတွေရှိမယ်။ဟိုကကုတ်ဖက်ကပြန်လာပြောတာရှိမယ်။ဒီလိုချင်းတပွက်ချင်းစီဆွေးနွေးကြတာရှိမှာပေါ့လေ။တပွက်ချင်းစီဆိုလို့ချင်းလည်းပြောကြဆိုကြမှာပေါ့လေ။တရားခွင့်နဲ့တရားခွင့်နဲ့မတူဘူး။မတူဘူးဆိုလို့ချင်းမတူတဲ့အပေါ်မှာကိုကဘယ်လိုပြောချင်လဲဘယ်လိုဆွေးနွေးချင်လဲဒါမျိုးတွေလည်းရှိတယ်ဆိုတာကျမသိရတာပေါ့။
ဟုတ်ကဲ့ကျွန်တော်အခုတဲရောက်လာတဲ့အခွင့်အရေးကြီးဘယ်လိုရောက်ဒီလိုမျိုးပြောလို့ရကြမယ်ခင်ဗျာဒီကောင်းလာတဲ့တက္ကိုင်းတွေရာလीဟုတ်ကဲ့
ဒီမိုဒီယာကလောက်ဆိုလို့ရှိရင်ကျွန်တော်ကတော့အလုံးစုံတော့ပြည့်ဆက်ပဲဆွဲလဲဆိုတော့မမှန်လာခဲ့လို့အဓိကကတော့ကျွန်တော်တို့အခွင့်ရှိတယ်နောက်ပြီးရှင်ကျန်ယူကျန်တဲ့ဒီစီရဲ့ဒီကေဒီရှိတယ်နောက်ပြီးတော့ FPS ကရောက်လာသေးတယ်လမ်းဟိုဘက်ကတည်းကနောက်ပြီးတော့ရှင်ဒီ SSCP ကလောက်လာသေးတယ်ဟိုတချို့လူတွေကြည့်နေကြမှာမမှန်နေတယ်လို့ပြောရတယ်။ဟိုတချို့လူတွေကလည်းလာနေစေဆိုတာနေပါတယ်ပြရပါရဲ့သူတို့ကလာနေစေဆိုတာတော့ကျွန်မပြောပါခင်းနေမရှိပါဘူး
။နောက်ဆုံးမေးဖို့တစ်ခုအနေနဲ့ပေါ့ဒီထောင်ရငင်းချိုင်းအကျိုးဆုံးမျိုးပွဲကိုတက်ရောက်လာတာဘလို့ပြောင်းလဲချက်တွေဘလို့ရည်ချက်တွေရှိလို့တက်ရောက်လာတယ်ခင်ဗျာပြောနိုင်တယ်ခင်ဗျာ
။အခုလို့ဒီကျွန်မတို့ကအခမ်းအနားမှာကျွန်မတို့ပြောရမယ့်စကားတွေဆိုလို့ရှိရင်တော့ကျမတို့ငင်းချမ်းရေးနဲ့ကျမတို့သွားတယ် NCA ကိုကျမတို့လက်မှတ်ထိုးလိုက်တယ်။ဒီ NCA အချက်တွေပေါ်မှာလည်းကျမတို့ကတော့ဒီနေ့ဖြစ်အစီအစဉ်ဖြစ်နေသေးဖြစ်တယ်။ဒီစကားကိုလည်းကျမတို့ကတော့အဓိကလက်ကန်ထားပြီးလူတွေ့ရတယ်။နောက်ပြီးလို့ရှိရင်ကျမတို့ကဒီငင်းချမ်းရေးကိုသွားတဲ့အခါမှာဒီကောင်းမွန်တဲ့နိုင်ငံတွေကဘယ်လိုရှိလဲ။ကောင်းမွန်တဲ့နိုင်ငံတွေပုံပေါ်လာနိုင်သလား။အဲ့ဒါတွေကိုလည်းကျမတို့ကဟိုအများရဲ့အမြင်သဘောထားတွေကိုကျမတို့လေ့လာကြည့်ကြလို့ရတယ်။နောက်ပြီးလို့ရှိရင်ကျမတို့အကြီးစားအရေးကြီးတာကတော့ကျမတို့ပြောမှန်းနေတဲ့အမျိုးသားရပိုင်ခွင့်အမျိုးသားတစ်ရလုံးရဲ့ဟိုဒိုင်းတူခွင့်ရရရှိဖို့ကိုယ်ပိုင်အမျိုးသားတန်းတူရင်းနဲ့ကိုယ်ပိုင်ကြားထမ်းခွင့်တွေရရှိဖို့အတွက်ဆိုတော့အတန်းတိုင်ဆုံးနီလန်ကောင်းတွေကိုလည်းကျမတို့ရှာကြံဖို့လုပ်ရတယ်။အဲဒီလန်ကောင်းတွေကိုရှာကြံပြီးခါတော့ကျမတို့ကဒီတိုင်းမှာကျမတို့ဆွေးနွေးနေဖို့လုပ်ရတယ်။ဆက်ပြီးတော့မှလည်းကျမတို့ပြောနေဖို့လုပ်ရတယ်။ဒါဟာကျမတို့ရဲ့အဓိကအလုပ်ကိုလည်းပြောချင်ပါတယ်။
ALB ရဲ့ဒုဥက္ကဋ္ဌတော်စောမြရာဇာလင်းကိုကိုမိုးစောဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီထက်ကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကကိုဝင်ဆောင်မိခင်တွေအကြောင်းကိုပြောပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေဆူဆူလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Iron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပုံမှန်ရရမဲ့ကိုဝင်ဆောင်ကျန်းမာရေးစောင့်ရှောက်မှုတွေမရတာကြောင့်ဝေးကင်းစကလေးသေဆုံးတာနဲ့အာဟာရချို့တက်တာတွေမြင့်တက်လာနေပါတယ်ချင်းပြည်နယ်ကလက်နက်ကင်တိုက်ပွဲတွေအတွင်းကစောင်းနဲ့ချီတဲ့နေအိမ်ဆုံးခွာထွက်ပြေးရတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်ကရှာနဲ့ချီရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။မိုင်းကချင်းပြည်နယ်မင်းတပ်မျိုးသူတို့ပါချင်းပြည်နယ်တိုက်ပွဲတွေကြောင့်မေလကလေးကမင်းတပ်နေရင်ကနေဆုံးခွာခဲ့ရတဲ့သူမဟာစစ်ရှောင်နေစဉ်ကာလအတွင်းမှာပဲကိုယ်ဝန်ရှိမှန်တီးခဲ့ရပါတယ်။စစ်ရှောင်ရတဲ့အခက်အခဲနဲ့စိန်ခေါ်မှုမျိုးစုံကိုရင်ဆိုင်အန်တုပြီးမိုင်းတယောက်သူမရဲ့တဦးလေးကိုမွေးဖွားဖို့ကြိုးစားခဲ့ပါတယ်။စစ်တပ်ကဒေသခံကာကွယ်ရေးအဖွဲ့ကိုစစ်ကြောင်းထိုးလာတိုင်းမိုင်းဟာကိုယ်ဝန်ကြီးနဲ့တရားပြီးတရားထွက်ပြေးရပါတယ်။
အဲ့ဆန်ကဲစီးရဲ့အချိန်မှာပိုးပြီးဆိုရင်ရတာပေါ့တော်လန့်နေမှာနော်မိုးရွာလက်ပြေးရတာပဲစပိုင်လာတယ်ဆိုတော့အဲပေပေမာပဲပြေးရသူတို့လာတယ်ဆိုတော့ပြေးရတာပဲလေနော်လိုင်းဆော့ကပါညာဆိုတော့နည်းနည်းဟောစီဒါပေမဲ့
ဆိုင်ကနေပဲပြေးရတာဆိုကိုယ်လက်ဆိုရတဲ့အကြအကြီးမချော့နိုင်ဘူးလေနော်စစ်ပွဲရဲ့ကြမှာလုံခြုံမှုအတွက်ကိုယ်ဝင်လွေထားရတဲ့ကိုလာအတွင်းသူ့ဘဏီရလောက်တောင်ပြေးခဲ့ရမှာမမှတ်မိရောပါဘူးသူနေရတဲ့ရွာမှာကျမ်းမာရေးဝန်ထမ်းမရှိလို့မိုင်း30လောက်ဝေးနေရကိုတွားပြီးကိုယ်ဝင်ပြရရမျိုးလို့စင်ကုန်မှုတွေလည်းရှိခဲ့ရပါကိုယ်ဝင်ဆောင်မိခင်တွေမှာခလေးအနေထားနဲ့အရွယ်စားကိုတည်ရ ကျွန်တော်တို့ဘယ်ရိုက်ခဲ့ရပြန်ပါဘူးကိုယ်ရှိမှန်စားတိကလေးကဂယူဆိုင်ခဲ့ပြီးမဲ့ဆေးရှောင်းနေရသူမှုအစားအသောက်ဆင်းရဆေးဝါးတွေလုံလောက်အောင်မဝေနိုင်တဲ့လမ်းကျန်းဆိုင်ရဲ့ဆေးရွာတွေကိုရှောင်လွှဲလို့မရခဲ့ပါဘူးချင်းပြည်နယ်ဟာတောတောင်ထူထပ်တဲ့တာမော်ဒေသဖြစ်ပြီးလမ်းပန်းဆက်သွယ်ရေးကခက်ခဲလာပါတယ်မန်ကလေးမွေးမို့ပိုင်းနိုင်နေမှာတော့တိုင်းနယ်စည်းရုံးကိုကားနဲ
ไอ้ที่เราตัวนี้แล้วมาเรียนคลิกาชิลเอาซาชวลาราเจ้าแต่เนี่ยสิ่งที่มาตัวไหนเนาะเว้ยชาวมาชีเอต้าฟ้าเสียมาในทางมวยโบเปลี่ยนเลยละเกี่ยไปคลิกาแล้วมาจะตัวเดียวกลางกลางมาชวลาในเว้ยมีฟ้าเจนจะเกิดเจ้ามวยวิ่งมาจากเงินสองตัวเกี่ยไปสี่อาณาติงนั้นชิพุสุยคลิกาเราไอ้ดูมันชิพุลีที่ชาโก้ฮันเอกุเล่ที่สุดเลยวะเนาะ
ถ้าช่างมีไปเลยยังติดชักกวนได้โอจีเนอร์อินเนอร์ลูกที่จะเจ้ามือชิวเลยคุยมวยไม่คุยมวยอินเนอร์ลุงว่าคลีเอลูกที่จะเจ้ามือชิวที่รู้สิเป็นช่างยังแค่แค่ยูซงเจ้าคลีสงสัยอะไรกันไม่เดียวเดียวมาหัวเบาสิเป็นยังที่ทำมือสิ่งที่จะมาเกาอยู่ในมือแม่คนละอาจจะมาคลีกูยาวแล้วฮะไม่พอวินาบันที่สองตัวเอลูไม่จำอยู่จะมาอีกก็ไม่ได้ดีอะไรกูว่าสาวนี้ฮะอาหารมาพี่ว่าสีว่าไม่ยา จวนจินตุเนี่ยมันไม่พอยาลูกพี่แต่เสียชีวิตมาจังเกะมากงสาวเนี่ยตัวเลี้ยงยาละเจ้าไม่พอวิเคราะห์ที่สงนารีนี่จะละไปชิ้นจีเนี่ยมาแต่ในการคุกคันตัวเลี้ยงสุดท้ายนักท่องนักเสด็จคุณเนี่ยเอเวลานักสงบกาซาเจนละเกะไปมันจะมีมิวบอลลี่กับบ่าวิลูยี่ต้องนั่งจวนละหาเสียชีวิตอะไรเดี๋ยวมากงสาวง่ายวันจันทร์สิไปเสียชีวิตเนี่ยแต่เนี่ยมาจะจานนิลูมีอาเป็นช่วยเปล่าเนี่ยเจ้า
กงสังสิ่งที่จะเราเกาอยู่ลงมาเอาไม่จำเยอะจะมาอีกก็มาดีจุ่มมือน้องที่ว่างอ่ะจะมารู้มาดีนี่ขนาดกว่าสิ่งเลยจริงๆมาทุบปีนหายมีเยอะอะไรลูกศิษย์เสียมีศิษย์ดีตั้งท่าเสียอยู่จะมารู้มาปีนหายอยู่ปัจจุบันเลยส่วนยังน้องว่าจะมารู้ว่าดีวันที่ผ่านมาจะมารู้กูดีตั้งท่าเสียอยู่ส่วนจะมารู้โอ้ชั้นชีวิตเราเนาะข้ามไปเนาะเอฟซีดีเอซีเจ็ดเดทั้งที่ว่าจะมารู้มีเงินจะต่อตกลงเว้ยมาส่วนคุณเชิงสุดต้องทำเยอะเลย
อะไรถึงจะเราจะมารู้กันดูอะไรเว็บผู้อัศมีจิ๋วจะมารู้อะไรแล้วจะเอาอัศมีจิ๋วจะมารู้ทารีบินหันผู้เล่นแค่เชี่ยกูว่าจะอาชีพอยู่เลยจะมารู้ที่ว่ามาบินหันอยู่ตัวก้าสิบเอ็ดสองสักแค่หนึ่งกูทับบันไปด้วยนี่เนี่ยกูว่าจะอาชีพกูทับบันไปบวกเลยตั้งสูตรทับไปที่ช่วงนี้เนี่ยสิบสองสักแค่ละดูดีกูที่ทับบันไปเรียนดีอะไรกูว่าจะอาชีพทับบันไปผู้ ที่มาเราอะไรเว้ยสูรุ่นเนี่ยปัจจุบันเราที่คุณจะมารู้อะไรที่อันเนี่ยคุณจะมารู้สักการะชีวิตเนี่ยเนี่ยสุดท้ายมันวุ่นวายเลยจะมาคุณเนี่ยอยู่อะไรเนี่ยอะไรเนี่ยสุดท้ายที่มีจะมารู้ดีๆหรือไม่อะไรที่มาเลยโอ้กูว่าไม่มีทางเกี่ยมสิเนี่ยปัญญาอะไรเนี่ยจะมารู้มาเปลี่ยนรูปไม่เอาคุณจะดูดูกูทัดที่เนี่ยอะไรที่มาเลยน้องที่ว่าเนาะมีแต่เนี่ยจะมาอีกก็มาที่มาชีเอเซียวันนี้ตัวนั้นอยู่ฮะซีเรียนจะมาอีกวันนี้ไปจ้า ကျွန်တော်တို့ဘယ်နည်းအားဖြင့်ဒီလိုပေါ်လေးမင်းနေနဲ့ပတ်သက်တဲ့အကြောင်းကိုမိန့်နိုင်ကြပါတယ်။ဒါပေမဲ့တို့မှာလူနာကိုပေးဖို့ဆင်းတဲ့ဆေးပစ္စည်းကမရှိပါဘူး။ကုသပေးရဲ့ကျမ်းမာရေးဝန်ထမ်းတွေကိုယ်တိုင်ကစစ်ရှောင်နေကြရသူတွေပဲဖြစ်ပါတယ်။အကြာကသူမရဲ့ခုနှစ်ယောက်မြောက်ကိုလွယ်တာပြီးမိဖို့အတွက်နေစဉ်ပူပန်နေရသူပါ။
ชิมาคลีเป็ดจ้าพูดโลอภัจจินแกคลีเนี่ยเอาหาเลยญาญีไม่ตันซ้วนน่ะเนี่ยอายุเปาะยอกาขึ้นนี่ตัวนี้ปาแก่บาเลยนอกซ้อมมุ้ยแม่คลีมาอิงคลีเลยโหลขึ้นมาโกซูยิงนี่ตโลตู่มีพ้ากันนี่ชวายเอโกสิตาฤวินลามาโกเลยปู่บันเนียตัวบาตูกะว่าโอชุกะมันบาซูโจเกมตะอะทาบะชุกะมันเจ้าจ้าอะหิงก็ว่าอุไซปีชาซาลุยาโรซายีตอกยีไม่ปูยาอูบ่อะกูกะบาลงมาเลยไม่ลุยาโรซายีแลคัดเด
အဲ့လိုဆိုတော့ကိုဝင်အတွက်စိတ်ပူတယ်။အစားကဝင်ငွေမရှိတဲ့ကြားကခလေးတွေကိုကျွေးမွေးဖို့မနေရုံးကန်နေရတာကြောင့်ကိုဝင်ဆောင်ချိန်မှာအစားကိုဝါလင်အောင်သူမစားနိုင်ပါဘူး။သူ့လိုကိုဝင်ဆောင်နေအတွက်အရင်အရသာအစိုးရလက်ချက်ကဖွင့်ပြမှုနေတဲ့ဒေသတွေဖြစ်တဲ့နာကချင်းရခိုင်ကရင် ကရရှမ်းနဲ့အေးအော်လီတိုင်းတွေမှာကိုဝန်ဆောင်ရင်ကနေအတန်းနဲ့အောက်အထိကလေးတွေအတွက်ထောက်ပံ့ကြေးပေးခဲ့ပါတယ်။အဲ့ဒီထောက်ပံ့ကြေးကိုလူမှုဝန်ထမ်းဦးစီးဌာနကပေးတာဖြစ်ပြီးတလ3000ကျပ်ထောက်ပံ့တာဖြစ်ပါတယ်။အစတာကတော့အဲ့ဒီထောက်ပံ့မှုမျိုးကိုအရင်ကလည်းမရခဲ့သလိုအခုလည်းမရဘူးလို့ပြောပါတယ်။အစင်မပြေမှုများစွာကြာကကိုဝန်ဆောင်အစတာကတော့
ဒီလိုဆေးရှောင်ကုန်ဝန်ဆောင်တွေစိတ်ဖိစီးနေရတာကြောင့်ကျမရေဝန်ထမ်းနောက်တိရောင်ကတော့စိုးရိမ်နေပါတယ်။ဖူးဆောင်နေရတဲ့ကုန်ဝန်ဆောင်တွေမှာတော့ကြည်ရတာတော့
အဟာရပိုင်းနဲ့ပတ်သက်လာရဲဆိုတော့ဒီမှုကြီးကတော့တော်တော်အလားလာတော့မရှိဘူး။ချင်းပြည်နယ်မှာနေမြေမငင်းကျန်းတာကြောင့်ပတ်စံရှိရင်တောင်လိုအပ်တဲ့ဆေးဝါးနဲ့စားစရာတွေမဝယ်နိုင်ကြပါဘူး။ဆေးနဲ့ဆေးပစ္စည်းအတွက်အလှူရှင်ရှိရင်တောင်မှစစ်ကောင်စီကလည်းဖမ်းဆီးနေရကြောင့်တဲ့ဘေးကျင်တဲ့သူမရှိဘူးလို့နောင်ကြီးရောင်ကပြောပါတယ်။ဒီစစ်ကောင်စီကဆိုတော့သူတို့ကနန်းစီတီအမ်ပေါ့နော်။အ
ဒီကမှာကျမတို့ရောက်တဲ့အခြေအရမှာကျမတို့မက်ဒီကယ်ကားပါဘူးကျမတို့တန်းထိုင်နေနေကျမတို့အတန်းထိုင်ဆုံးကျူးစားတာပါအဲသူတို့ပြင်သော
ဒီအနေထားရပါတော့ကျမတို့ကြည့်လက်အထိတော့ရောင်းထိုင်နေတဲ့ပြင်မျိုးရှင်မင်းကြမ်းမျိုးနဲ့ကျမ်းမကြီးကော်မတီကအစီအစဉ်ကျမ်းမကြီးဝန်ထမ်းတွေကတော့လူနာတွေအတွက်လိုအပ်တဲ့ဈေးတွေရဖို့မျှော်လင့်နေကြပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းဖွင့်ပြမှုနောက်ကျတဲ့ဒေသမှာစစ်ဆောင်ရတဲ့အတွေ့အကြုံဆိုးတွေကြားကတားဆုံးမိခင်မိုင်ကတော့ဒီနိုင်ငံမှာတော့မနေချင်းစစ်တောင်မရှိတော့
လမ်းလမ်းလမ်းမချောင်းချင်းတော့ဘယ်ကြည့်တယ်နဲ့လမ်းမချောင်းချင်းတော့ရွာရီမှာလည်းအေးစီစီနေလို့မရတော့ဘူးလေအခုကတော့တောက်လျှောက်ကတော့ထဲ့နေတော့တာဆိုတော့အဲ့ဒီစစ်ပူတာနဲ့စစ်တပ်ဆာရောခါဖြစ်တော့မှာအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနယ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ် ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နမရီကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည 9:00 ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့ 6:00 ကနေ9:00တွင်းမှာလဲနားဆင်နိုင်ပါတယ် ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA ကနေစနေနေ့ည8:00မှာပါသာစီစဉ်တွေကိုညဆယ်နာရီအထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုဆက်ပြီးတော့ဥတီမောင်တန်းတင်ဆက်ပေးတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖိနေရန်တရားရဲနဲ့လက်နက်ကိုင်တပ်ဖွဲ့တွေဟာဒီမိုကရေစီလူ့ခွင့်ရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်နေတာပါဒီရဲတပ်ဖွဲ့ကိုကန့်ကွက်ဆန္ဒပြပွဲတွေပြန် ဒီလိုတောင်းဆိုတာတွေရဲ့အယူဆကဘာပါလဲလူဖွဲ့စည်းလုံခြုံရေးအတွက်ဘာနဲ့အစားထိုးမှာပါလဲဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာကနေဒါနိုင်ငံတိုရွန်တိုမြို့ York University ကပါရာဂူဘွဲ့ကျောင်းသားကိုကိုထက်မင်းလွင်နဲ့ဦးတမောင်သန်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကျွန်တော်တို့ကနေ့အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကတော့ရဲနဲ့လက်နက်ကိုက်တပ်ဖွဲ့တွေပေါ်မှာအမုန်းပေါ့အဲ့ဒီအမုန်းကိုကမ္ဘာတစ်ဝန်းမှာဘယ်လိုပြန်ပြီးရင်ဆိုင်နေကြတယ်ဖြစ်ရှင်းနေကြတယ်ဆိုတဲ့အကြောင်းလေးဖြစ်ပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့ York University ကပါရဂွေးအစီအစဉ်မှာပညာသင်ကြားနေတဲ့ကျောင်းသားကိုထက်မင်းတွေဖြစ်ပါတယ်ဆိုတော့ကိုထက်မင်းတွေရဲနဲ့စစ်တပ်ရဲ့ရဲစက်မှုမျိုးမျိုးကိုလည်းဒီတစ်နှစ်အတွင်းမှာမြန်မာပြည်သူတွေကြုံတွေ့လာခဲ့ရပါတယ်အရင်တုန်းကတော့ကျွန်တော်တို့နေဇက်ဒေတာတွေမှာကြုံတွေ့ကြရတာပေါ့လေအခုတော့တနိုင်ငံလုံးအတိုင်းအတာကြုံပြရတာမျိုးဖြစ်နေပါတယ်ရဲနဲ့စစ်တပ်ပေါ်မှာတမိုင်းမှာအမုန်းတီးဆုံးလို့အငင်းပွားပဲပြောနိုင်တဲ့ကာလပြတ်ကိုလည်းမြန်မာနိုင်ငံကဖြတ်တန်းနေရပါတယ်ဒါပေမဲ့ဒီခံစားချက်ကမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ပါဘူးလက်နက်ကိုက်တပ်ဖွဲ့တွေနဲ့ရင်ဆိုင်ရတဲ့ပြည်သူတွေနော်တချို့နိုင်ငံတွေမှာစစ်တပ်ပါတယ်တချို့နိုင်ငံတွေမှာစစ်တပ်မပါနော်ဟိုအမေရိကန်နိုင်ငံမှာဆိုလို့ရှိရင်လေဒေတာဖွဲ့ကိုရမုံဝင်ဖြတ်ဖို့ဖြတ်သိမ်းမှုဒါတွေတောင်းဆိုတာကြားတယ်တွေကိုလည်းကျွန်တော်တို့ကြားလာရပါတယ်နော်အထူးသဖြင့်ကျွန်တော်တို့2020နော်မေလမင်းဒီဆိုဒယ်ပြည်နယ်ကမင်းနီယာပိုလစ်ပြုံးမှာဂျော့ဂျ်ဖိုက်ဆိုတဲ့သူကိုဖမ်းဆီးပြီးတော့ရဲကဂျော့ဂျ်ဖိုက်ကိုလဲနေတာကိုလဲပြင်းရဲ့ဟိုဘုံမှာဒုနဲ့ထောက်ထားတယ်ကုမ္ပဏီနောက်ထောက်ထားပြီးတော့ဂျော့ဂျ်ဖိုက်တိဆုံးသွားခဲ့ပါနော်ဒါနဲ့ပတ်သက်ပြီးအမေရိကန်မှာလူမျိုးရေးခွဲခြားမှုနဲ့ဆက်နွယ်ပြီးတော့ရဲဖိနှိပ်မှုတွေကိုဆန္ဒပြပေါ်ပြီးအများကြီးဖြစ်ခဲ့ပါတယ်။ George Strike ဖေးသွားခဲ့တာမှာတာဝန်ရှိဆုံးလို့ယူဆတယ်ရဲရရှိချောင်းပင်ကို22နှစ်ခွဲပြစ်ချပြီးပါပြီ။ဒါနဲ့မကဘူးသူနဲ့အဲ့ဒီအဖွဲ့မှာပါခဲ့တဲ့အခြားရရှိ၃ယောက်အပေါင်းကိုသူတို့ကလည်းဖက်ဒရယ်ဆွာနေမှာ George Strike ရဲ့နိုင်ငံသားအခွင့်အရေးကိုချုပ်ဖောက်မှုနဲ့ကျွန်တော်တို့တရားစွဲထားခဲ့ပါတယ်။အဲ့တော့တရားသူကြီးအဆုံးပြတ်တဲ့အခါမှာလည်းရဲရရှိတွေဟာချောပင်ဟာနော်သူ့အပေါ်မှာထားရှိတဲ့ဤသူတို့ရဲ့ယုံကြည်မှုနဲ့လုံပိုင်ခွင့်အနာကိုမတရားသုံးဆွဲခဲ့တယ်ဆိုတော့ဒါကိုတွေ့ရှိတဲ့အတွက်ကြောင့်ဒီလိုပြစ်ပေးတာလို့သူပြောခဲ့ပါတယ်ဒါအပြင်ရစ်ဆက်မှုတွေကိုလည်းသူကပြသခဲ့တယ်ဆိုတော့ဆုံးဖြတ်ချက်ကအဲ့ဒီပုံမှာအခြေခံခဲ့တယ်လို့ဒါရှင်းပြခဲ့ပါတယ်ဒီလိုရဲတပ်ဖွဲ့တွေကိုဖိနှိပ်မှုရန်ရာပဲဖြစ်တယ်ဟိုဂျမငွေလေးဖြတ်တော့ပါတောင်းဆိုကြတဲ့လှုပ်ရှားမှုကြီးဖြစ်လာတယ်အဲ့ဒီလှုပ်ရှားမှုရဲ့သဘောတဘာဝလေးကိုကျွန်မတို့ရှင်းပြပြောခင
်ဗျဟုတ်ကဲ့ပါဆရာအာကျွန်တော်ဖိတ်တဲ့အတွက်ကျေးဇူးတင်ပါတယ်ဒီဖြစ်နေတဲ့ဖြစ်စဉ်ကတော့ကျွန်တော်တို့ abolition movement လို့ခေါ်ပါတယ်အဲ့တော့ဖြတ်သိမ်းရေးလှုပ်ရှားမှုပါအစရတာကတော့လူမဲတွေကိုကျွန်အနေနဲ့ပြုတ်တဲ့ဒီကျွန်စနစ်ကိုဖြတ်သိမ်းရေးကိုစပြီးတော့လုတ်တဲ့ movement ပေါ့အဲ့ဒါကိုဖြတ်သိမ်းရေးလှုပ်ရှားမှုလို့ခေါ်တာပေါ့ဒီကနေ့မှာတော့ abolition ဖြတ်သိမ်းရေးလို့ပြောရင်အခုကျွန်တော်ရောက်နေတဲ့ဒီ US Canada မှာကတော့သူကရဲကိုဖြတ်သိမ်းရမယ်အဲ့တော့ရဲကဂျွန်စနစ်ကနေမပေါက်ဖွားလာတဲ့စနစ်ဖြစ်တယ်တနည်းပြောရင် America Canada မှာရှိတဲ့ policing ဂျဲလုပ်ငန်းဟာဂျွန်စနစ်ရဲ့ဒီစိုးမွေတွေအကုန်လုံးကိုယူဆောင်လာတဲ့တပ်ဆိုးရှိတဲ့စနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကြောင့်မို့လို့ဒီဂျွန်စနစ်ဖြတ်သိမ်းရေးလို့ပြောတဲ့အခါမှာအခုဂျွန်စနစ်ရေလို့မရှိတော့ပေမဲ့ဆက်ရှိနေသေးတဲ့ဂျဲစနစ်ကိုလည်းဖြတ်ကိုဖြတ်သိမ်းပြရမယ်ဆိုရဲလှုပ်ရှားမှုပေါ့နော
်ဟုတ်ကဲ့ဒီအမေရိကန်ကိုပထမဦးဆုံးရောက်တဲ့ခီးစဉ်မှာကျွန်တော်ဆီယာတယ်မြို့ကိုသွားပြီးမိတ်ဆွေရောက်စီမှာသွားလေတယ်အပတ်စဉ်ထုတ်သတင်းစာမှာအဲ့ဒီကြောင့်လောက်တဲ့လူတယောက်ကတင်ပြပါတယ်တနားရီလောက်ကြာမယ်ကျွန်တော်သူ့အိမ်ကနေဖြတ်ကျွန်တော်တို့မထွက်ခင်ကသူကအိမ်ကိုစိတ်တုံနေတဲ့လေကားထောင်ပြီးကျွန်တော်တို့ပြန်လာတဲ့အခါကျတော့ရဲမြောက်ကိုတွေ့ရပါတယ်သူ့အိမ်မှာစောင့်တယ်အဲ့တော့ရဲကပြောတယ်အပေါ်တပ်ပရင်းပေါက်ကြီးနားမှာလေကားကြီးထောင်ပြီးတော့ပင်တီတိုင်းသွားတဲ့အတွက်ကြောင့်မလို့တို့ဒီနေရာမှာစောင့်နေတာတနားကြီးကျော်တယ်မိအိမ်ထဲကိုအရင်ကစစ်စစ်ကြည့်ပါစစ်စစ်ကြည့်ပါလေဘာမှချက်ပါအဲ့တော့မှရဲတွေကအေးကောင်းပြီနောက်တစ်ခါတော့ဒီလိုမလုပ်ပါနဲ့ကွာဆိုပြီးတော့သူ့ကိုကြောက်သွားပြီးရဲတွေကပြန်သွားကြတာတွေ့ရပါတယ်ဒါပေမဲ့ မြောက်ကျန်းစရိစာကြီးမှာရေးတဲ့ဆောင်းပါးတစ်ပုဒ်မှာတော့တကယ်တမ်းရဲကလူစိုးတခိုးတွေကိုဖမ်းလာခဲ့ပေါ့နော်ရဲဆိုတာလူစိုးတခိုးဓမြတွေနော်လူသက်သမားတွေကိုဖမ်းဆီးတဲ့လို့ကျွန်တော်တို့ကဒါတစ်ကမ္ဘာလုံးမှာလည်းဒီလိုပဲနားလည်ကြသို့တော့လည်းအဲ့ဒီတာဝန်တွေကဘယ်လောက်မများလာဘူးလို့နော်အဲ့ဒီဆောင်းပါးရှင်ကဆိုတာကိုလည်းဖတ်ဖူးပါဆိုတော့ဟိုတမင်းတို့လေလာကြည့်တဲ့အခါမှာဘယ်လိုတွေ့ရ
လူဖွဲ့စည်းမှာအပိုင်းဝိုင်းမှာတကယ်တမ်းရဲလိုတဲ့ပမာဏရဲလိုတဲ့ကိစ္စအလွန်နှဲတယ်ကြာအဲတကယ်တမ်းလူဖွဲ့စည်းမှာရဲကနေပြီးတော့မှဖမ်းပြီးတော့ထောင်မှာထောင်သွင်းအကျဉ်းချတဲ့အပြစ်ပေးတဲ့လူတွေအကုန်လုံးကကြည့်လိုက်မယ်ဆိုလို့ရှိရင်ဒီတင်းတင်းဖွဲ့ဖွဲ့အမှုလေးတွေပေါ့ဥပမာဆိုလို့ရှိရင်အိမ်ရှိမှာအမိုက်ပုံးမှာအမိုက်ပုံးအဖုံးကိုလှက်ထားမိတာဆိုတာမျိုးနဲ့လူမဲ့မျိုးပြီးတွေဖမ်းခါတခါဆေးကြောက်ကိုတရားဝင်ကနေဒါမှမလုပ်ခင်ကဆိုလို့ရှိရင်ဆေးကြောက်ကလေးနည်းနည်းရှိတာနဲ့လူမဲတွေကဖမ်းခါရတယ်ထောင်သွင်းခြင်းချခါရတယ်လူပြူကြတော့သူကလူပြူရဲကမရှိဘူးအဲ့တော့ဆရာဘယ်လိုဖြစ်နေတယ်လဲဆိုတော့ US ကနေဒါမှဖြစ်နေတဲ့ပုံစံကရဲကလူရန်စားတတ်တတ်ဖြစ်အဖြူတွေပေါ့ရဲကပြစ်မှုကိုရှာတဲ့အခါမှာလည်းပဲဒီလူဖွဲ့စည်းမှာရှိပြီးသားဖြစ်နေတဲ့စနစ်အနေနဲ့ကိုရှိနေတဲ့ဒီလူမျိုးရေးခွဲခြားမှုပေါ့လူမဲတွေနဲ့ဒီအသားရောင်ရှိတဲ့လူတွေပေါ့ဒါမျိုးကိုဟိုရှာပြီးတဲ့ခါကျတော့လှုပ်တဲ့ခါကျတော့အဲဒါကြောင့်မို့လို့ဒီစနစ်ကိုဖြတ်သိမ်းပြရမယ်ပေါ့အဲဒီမှာအရေးကြီးတာဘာလဲဆိုတော့ရဲဖြတ်သိမ်းနေဆိုတာအနှုတ်သဘောဘက်ကပြောတာမဟုတ်ဘူးအပေါင်းသဘောကပြောပြီးတဲ့ခါကျတော့ဒီလူဖွဲ့စည်းကိုပါရဝါပြောတဲ့ရာဇဝတ်မှုကင်းစင်တဲ့လူဖွဲ့စည်းဖြစ်ဖို့ဆိုလို့ရှိရဲ့အဲ့ဒီရဲမှာတုံးတဲ့ငွေတွေအများကြီးကိုဒီဘက်ကိုရွှေ့သုံးမှုလို့လည်းပေါ့
ဘတ်ဂျက်သဘောရကြည့်ရင်ဘယ်လိုရှိ
တည်တည်ချာချာကိုပဲထောက်ပြပြီးတော့ဝေဖန်နေကြတာပေါ့နော်ဆရာဥပမာတော်ရန်တိုမြို့မှာဆိုလို့ရှိရင်ဒီရဲအတွက်ကိုတုံးတဲ့ငွေက 1.2 ဘီလီယံရှိတယ်ဆရာအဲ့တော့အဲ့ဒါက municipal budget ရဲ့10ရာခိုင်နှုန်းရှိတယ်ဆရာ 10% ရှိတယ်အဲ့တော့တကယ်တမ်းရာဇဝတ်မှုဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တဲ့ဆင်းရဲနွမ်းပါမှုအလုတ်ကင်မရှိမှုဝင်ငွေမရှိမှုနော်ဟိုငွေကျက်တဲမှုဥပမာဆရာရယ်ဆိုင်မှာတွားပြီးတော့ပစ္စည်းတစ်ခုကိုယူတယ်ဆိုလို့ရှိရင်ဒါတူကတိတ်ခဲရင်းနေတဲ့ငွေကြီးကြီးအခြေအနေကြောင့်မလို့ဖြစ်နိုင်လို့ဒီလိုမျိုးပဲပေါ့နော်လူမှုရေးဆိုင်ရာထောက်ပံ့မှုအစီအစဉ်တွေအဲ့ဒါမျိုးတွေအတွက်သုံးတဲ့ငွေကြတော့အဲ့ဒီဟာလည်းပဲအဲ့ဒါလည်းအကုန်လုံးပေါင်းမှပဲ10ရာခိုင်နှုန်းပဲရှိဆိုတော့ညို့မျိုးပါဆိုလဲအဲ့လိုပဲရဲအတွက်ကို6ဘီလီယံသုံးရတယ်ဒါပေမဲ့လူမှုဖူလုံရေးအတွက်ကျတော့ညော့ကဆရာရယ်ဆရာလည်းသိတဲ့အတိုင်းပဲတကယ်ကိုမျိုးကြီးပြကြီးအဲ့ဒီမျိုးကြီးပြကြီးမှာသုံးတဲ့ငွေက10ဘီလီယံပဲရှိတယ်ဆရာအဲ့တော့အဲ့ဒါတော့ဒီရဲကိုတွားပြီးတော့သုံးနေရတဲ့ဟာကဒီအသိရေးလှုပ်ရှားမှုဒီဥဆောင်နေတဲ့လူတွေရဲ့ဝေဖန်ချက်ကဘာလဲဆိုလို့ရှိရင်ဒီလူမှုအကူအညီပေးရေးအစီအစဉ်တွေမှာသုံးလိုက်ရင်အဲ့ဒီလူတွေအားလုံးလည်းပို့ပြီးတော့ကောင်းလာမယ်အခုပြစ်မှုလို့ပြောနေတယ် crime လို့ပြောနေတဲ့ဟာကိုနားလည်မှုကလည်းပြောင်းလာမယ်ကျွန်တော်တို့လူဖွဲ့စည်းကလွတ်လပ်မှုကိုပို့ရောက်တဲ့အချင်းချင်းစာနာနားလည်မှုရှိတဲ့ချစ်ခင်တဲ့လူဖွဲ့စည်းဖြစ်ထိုက်တယ်အဲ့ဒါဆိုရင်ရဲမှာသုံးတဲ့ငွေလည်းသုံးရလည်းမလိုတော့ဘူးသုံးဖို့လည်းမလိုဘူးအဲ့ဒီဘက်ကိုပြောင်းသုံးရမယ်လို့ဒါဆွေးနွေးနေကြတာပေါ့နော
်ဟုတ်တယ်ညီမကြီးမသုံးဖို့ပေါ့နော်အပြည်တိုင်းဝန်ကြီးဌာနနော်ရဲဒီအတွက်သုံးတာ ਨੇ ဆင်းပါပြောက်မှုလို့ဆိုရင်ကျွန်တော်ဆင်းပါပြောက်မှုအတွက်သုံးတာဆိုလို့ရှိရင်တွတ်တော်မတ်တွေကနော်အသိန်းတစ်ထောင်သူတို့ကြိုက်တဲ့ဟာသုံးဆိုတဲ့ဟာမျိုးတော့ပဲရှိတယ်နော်ပြည်ရင်းလုံးယုံကြီးပေါ့ဟိုဖြစ်စဉ်တဲ့အကြောင်းရင်းတွေအတွက်ရေးဆွဲထားတဲ့ဝါဒမဟာဗျူဟာအားနဲ့လားအင်မတန်တွေးရတယ်ဒါကဦးသိန်းစိန်ဆိုတာတစ်ချက်ပါလဲတွေးရတယ်ဒေါ်အောင်ဆန်းစုကြည်ဆိုတာလည်းတစ်ချက်ပါလဲကျွန်တော်တို့တွေးခဲ့ရတယ်ပေါ့နော်ဆိုတော့ကောင်းပြီဒီလိုရဲတပ်ဖွဲ့တွေကိုဖြတ်သိမ်းမယ်ဆိုရင်ရောလုံခြုံမှုကိုမထိခိုက်နိုင်ဘူးလားဒါစဉ်းစားကြရဖြစ်လာတယ်ဥမာကျွန်တော်တို့ခုန George Floyd အမှုပေါ့ဖြစ်ခဲ့တဲ့ Minneapolis မှာရွေးကောက်ပွဲလုပ်တဲ့အခါမှာရဲတပ်ဖွဲ့ကိုဖြတ်သိမ်းတင်လားမဖြတ်သိမ်းတင်လားဆိုတော့မိကုန်းကိုပါထည့်ပြီးတော့လူတွေကိုမဲပေးခိုင်းတဲ့ဟာမျိုးလူလူဆန္ဒနော်မဲပေးခိုင်းတဲ့ဟာမျိုးဒီလုပ်ခဲ့ဘူးပါလေအဲ့တော့56ရာခိုင်နှုန်းသောမဲပေးသူလူကြီးကမဖြတ်သိမ်းတင်ဘူးလို့ဒါယူဆခဲ့တယ်ဆိုရင်ကျွန်တော်တို့ကဘာနဲ့အစားထိုးမလဲခုနကကိုတမင်းနဲ့ပြောသွားတဲ့အခါမှာအပြူသဘောဆောင်တဲ့ တောင်းမှန်လေးပြောလို့ဆိုအဲ့ဒီအပြုသဘောဆောင်တဲ့တောင်းမှန်လေးပြောတာပါလေ
ဟုတ်ကဲ့ဆရာဆရာတကယ်ပြန်စဉ်းစားကြည့်တဲ့အခါကျတော့အာကျော်စနစ်ကိုဖျက်ရမယ်လို့ပြောတဲ့အခါကျတော့တကယ်ကိုပဲဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စလောက်ကိုပဲအာ US ကနေဒါကိုဥရောပမှာကျော်စနစ်ကျင့်သုံးနေတဲ့နိုင်ငံတွေမှာဒီလိုထိန်ခဲ့ရတာအဲ့တော့အဲ့ဒီအခြေအနေကနေပြီးတော့အခုလောလောဆယ်အခြေအနေမှာကျွန်တော်တို့ကကျော်စနစ်မရှိတော့ရဲစနစ်ပေါ့နော်အဲကျွန်တော်ဟိုခြုံပြောရင်လက်နက်ကင်နေဖြတ်သိမ်းမှုဆိုတဲ့ကိစ္စဟာလည်းပဲတကယ်ကိုပဲမဖြစ်နိုင်လောက်တဲ့ကိစ္စလို့ထင်ရပြီမယ်လို့စဉ်းစားတဲ့အမြင်လေးပြောင်းလိုက်ရင်ကိုပဲရပြီပေါ့အဲ့တော့အဲ့ဒီအမြင်ကဘယ်လိုအမြင်ဖြစ်မလဲဆိုတော့ဆရာဖြတ်သိမ်းရေးလှုပ်ရှားမှုဆောင်ရွက်နေကြတဲ့လူတွေကဘာပြောရလဲဆိုတော့ပထမဆုံးကလူတွေကငကိုသဘာဝအားဖြင့်ဆိုးတဲ့လူတွေရုပ်တဲ့လူတွေညံ့တဲ့လူတွေတို့အာမစင်းစားပဲနဲ့ဒါကအခြေခံဖြစ်နေတယ်ပေါ့နော်အဲ့တော့ဟိုကျွန်တော်တို့ရဲတပ်ဖွဲ့မရှိရင်လုံခြုံမမလားဆိုတဲ့ဟာလည်းဒီလိုပဲဆရာမြန်မာပြည်ဥပမာနဲ့ပဲကျွန်တော်နည်းနည်းပြောရလို့ရှိရင်တောက်လျှောက်အခုကျွန်တော်တို့ဖြစ်နေတဲ့ကာလကြီးမှာလူတွေကခိုးဆိုးလူရက်ဆိုတဲ့ဟာမျိုးမဖြစ်အောင်အချင်းချင်းထိန်းကြတာပဲဆရာအချင်းချင်းထိန်းကြတဲ့ဟာလက်တွေ့တက်သေးတာကအနေနဲ့ကျွန်တော်တို့ပြောနိုင်တယ်ပေါ့နော်အဲ့တော့ကိုရက်ကိုရွာကိုလုံလုံခြုံခြုံဖြစ်အောင်ထားကြတယ်အဲလုံခြုံအောင်ကြူးဆိုင်ကြတယ်အချင်းချင်းစောင့်ရှောက်ကြတယ်ဖေးမကြတယ်ဒါမျိုးစဉ်းစားမှုမျိုးပေါ်လာရဲဆိုရင်ရဲမလို့ဘူးပေါ့တော့ရှင်လက်နက်ကင်မလို့ဘူးပေါ့ဒီကျွန်တော်စာတင်တဲ့ဒီပမောက္ခဘာပြောလဲဆိုတော့ဒီပေါ့နော်လူတွေဟာငကိုသဘောအရာဆွေးရုပ်တယ်မဟုတ်ပဲနဲ့ကောင်းတယ်ဆိုတဲ့ဟာကိုဖော်ထုတ်ပြီးတဲ့အခါကျတော့အဲ့ဒီဟာအပေါ်မှာအခြေခံတဲ့အချင်းချင်းစောင့်ရှောက်တဲ့ community policing လို့ခေါ်တဲ့ဟာမျိုးပေါ့ရှင်အဲ့တော့ကိုယ့်ရဲ့ကိုယ့်ရွာကိုလုံခြုံအောင်စောင့်ရှောက်တဲ့စနစ်မျိုးနဲ့ကျဲမှာတုံးနေတဲ့ငွေတွေကိုဒီဟာတွေမှာဒါထည့်ပြီးတော့ပြောင်းပြီးတော့တုံးလိုက်လို့ရှိရင်ဒါဘယ်လိုနည်းနဲ့မှပေါ့နော်အဲမဖြစ်နိုင်ကြအကြောင်းမရှိဘူးလုံခြုံရေးဆိုတဲ့ဟာကလည်းတေချာပေါက်ကိုပေါ်လာမယ်လုံခြုံတဲ့အတိုက်ဝန်းဖြစ်လာမယ်လို့ဒါစဉ်းစားပြောပြီးတော့ဒါလုံဆောင်နေကြပါစေ
ကျေးဇူးပါပဲကိုထပ်မင်းလေး
ပါဆရာ
ဟုတ်ကဲ့အခုကျွန်တော်တို့တင်ပြဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့ယော့ဂျီလီဂီစီကပါဘီဘွတ်တင်နာမှာတက်နေတဲ့ကျောင်းသားကိုထမင်းနဲ့ဖြစ်ပါတယ်ကျွန်တော်တို့က
ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရတဲ့ခေတ္တကဘာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဒီခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းအလဲပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေမြန်မာအရေးအမေရိကန်လွှတ်တော်ကဆွေးနွေးပွဲပြီးတော့ကိုဗစ်ကူးစက်မှုမြင့်တက်နေတဲ့အခြေအနေဒီလိုတပတ်အတွင်းသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုဝင်းခတ်မောင်တို့စူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
အနာတရောက်ချုပ်နေတဲ့မြန်မာစစ်ကောင်စီကိုလက်နက်နဲ့လေရင်စီတွေမယောင်ချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂအလုံးစုံကောင်စီနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုအမေရိကန်အောက်လွှတ်တော်နိုင်ငံကြီးကော်မတီကတောင်းဆိုလိုက်ပါတယ်။အနာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကဆိုရတဲ့လူခွင့်ရချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ကော်မတီအဖွဲ့ဝင်ကဖေဗရူလာ10ရက်အွန်လိုင်းကအကြမ်းအပွဲမှာပြောဆိုပါတယ
်senseless and brutal
အနာသိမ်းပြီးခရီးကမြန်မာစစ်တပ်ကအတိတ်ပဲမဲ့ရက်စက်တဲ့လုပ်ရက်တွေကိုမြန်မာပြည်သူတွေပေါ်ကျူးလွန်ခဲ့ပါတယ်လူတွေပြစ်ခတ်နှိမ်နေခဲ့တာကြောင့်လူ1500လောက်အသက်ခံခဲ့ရပြီးလူပေါင်း 18,000 ကျော်ဖမ်းဆီးခံခဲ့ရပါတယ်လူ4သိန်းလောက်လည်းပြည်ထဲမှာအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပါတယ်ဒီမိုကရေစီပေါ်ထိုးနှက်တိုက်ခိုက်မှုတွေအခြေခံအခွင့်အရေးတွေပေါ်ဖိနှိပ်မှုတွေကိုကျွန်တော်အကြီးကျယ်တုံ့လောက်ထိတ်လန့်မိပါတယ်
အမေရိကန်အောက်လွှတ်တော်နိုင်ငံခြားကွန်ဘီရဲ့ဆုံးမြတ်ချက်ထက်မှာဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီကြောင်ဖော်ပြထားသလိုမြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုတွေအလုံးကိုရပ်တန့်ဖို့ဖမ်းဆီးထားသူအလုံးပြန်လည်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြေရှာဖို့လည်းတိုက်တွန်းထားပါတယ်။အော်တိုပါလာကလေးကအမေရိကန်နိုင်ငံခြားရေးဌာနကတင်သွင်းထားတဲ့ဘာမာအက်ခေါ်ဥပဒေချက်မှာစစ်အာဏာသိမ်းမှုနဲ့လူခွင့်ရချုပ်ဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်အရေးယူဖို့နဲ့မြန်မာနိုင်ငံကတင်ပို့တဲ့ကြောင့်မဲ့ယန္တနာတွေကိုအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့ဆိုတဲ့အချက်တွေလည်းထည့်သွင်းထားပါတယ်။တမရအကျိုးပါတဲ့ကလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးရောအရေးပေါ်အခြေအနေဆက်လက်ထားရှိတဲ့အကြောင်းကွန်ဂရက်လွှတ်တော်ကိုဖေဗရူလာ9ရက်နေ့မှာအကြောင်းကြားစာပေးပို့ပါရယ်။ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာကြေညာခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေသမရရဲ့အမိန့်ကိုနောက်ထပ်တက်တန်းတိုးလိုက်တဲ့အကြောင်းနဲ့2022ခုနှစ်ဖေဖော်ဝါရီလ10ရက်ထက်ကြောပြီးတော့တက်ရောက်မှုရှိစေမယ့်အကြောင်းသမရဘိုင်ဒန်ရဲ့အစမှာဖော်ပြပါရယ
်။ရုံမျိုးအင်းစိန်ထောင်ထဲမှာပေါ်ပေါက်နေတဲ့ဖိနှိပ်မှုတွေကိုရောအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့အနေနဲ့ပါနိုင်ငံရေးအကျဉ်းသား200ကျော် ထောင်ကပေးတဲ့အစားအသောက်တွေကိုလက်မခံပဲဆန္ဒပြခဲ့ကြပါတယ်စစ်အာဏာသိမ်းတာကိုလက်မခံတာကျင်းသားတွေရာသင့်ရထိုက်တဲ့အခွင့်အရေးတွေမရတာတွေကြောင့်အခုလိုအစာငတ်ခံဆန္ဒပြရတာလို့အင်းစိန်ထောင်တွေကအကျဉ်းသားတူကရှေ့နေအကူအညီနဲ့ VOA ကိုပြောပါတယ်
တို့တွေအခုအစာငတ်ခံဆန္ဒပြရတာဒီဆန္ဒတွေတော့အခုဆိုရင်လည်းအဆက်မရှိပါဘူးဒီအင်းရတော့လေဆောင်းဝါးဟာတော့မစားဘူးသူတို့ဒီလိုမစားလားအဓိကချက်ကတော့ကျွန်တော်တို့ရဲ့နိုင်ငံရေးအစိုးရတွေရဲ့ဟိုပေါ့နော်ဟိုညတိနေတဲ့အခွင့်အရေးတွေတော့ကျွန်တော်ကအစမ်းစာရင်းတော့ရတယ်ကျွန်တော်တို့အထွေထွေကလည်းဒီသက်ဒီအနာသိမ်းတဲ့ပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံတာဟိုတွေဆိုတော့ဆန္ဒပြရစစ်ပါတယ
်ဒီနေ့ကြောက်တဲ့ပြောင်စုနှစ်အထိတပိတ်ကိုဆက်လုပ်ခဲ့ကြတာပါအကျဉ်းသားတော်တော်များများကတော့စစ်အာဏာသိမ်းတစ်နှစ်ပြည့်ဖေဖော်ဝါရီ1ရက်နေ့ကနေ3ရက်နေ့အထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစာတောက်မှန်သမျှကိုမစားဘဲဆက်လက်ဆန္ဒပြခဲ့ကြတာပါကိုဗစ်ကရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုကိုပြင်ပမပေါက်ကြအောင်ရှေ့နေတဲ့အကျဉ်းသားတွေကိုတွေးဆွန်ခွင့်မပေးတာတွေရှိခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီ10ရက်နေ့ထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံရသူရေတွက်ဟာ 9,068 ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီထဲမှာတချို့ကမျက်ကွယ်ပြစ်ဒဏ်ချမှတ်ခံရတယ်လို့တချို့လည်းနှိရှေထောင်တဲ့အနေနဲ့ရဲဝဲအကျဉ်းထောင်တွေစီပြောင်းရွှေ့ခံကြရပါတယ်။စစ်ကောင်စီကတော့ AAPP ရဲ့အချက်အလက်ကိုလက်မခံဘဲညှင်းဆို့ထားပါတယ်။
ကြရပြင်းနဲ့လွှိုက်ကော်တဝိုက်မာနေတိုင်းလိုလိုရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်။တင်မောဆိုမြို့နယ်တဲစစ်ကောင်စီတပ်တွေကနေရအတော်မများမှာကင်မုံချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့မကြာတိုက်ပွဲဖြစ်နေတာပါ။စစ်ဆောင်စခန်းထဲလက်နက်ကြီးကြတဲ့အတွက်လည်းထိခိုက်ဒဏ်ရာရလာကြတာကြောင့်စစ်ဆောင်တွေဘေးလွတ်ရာထပ်ပြောင်းကြပါတယ်
။ဒေါ်ဥခုဖက်နဲ့ဒီမွာလဘိုးတို့ဖြီလီတို့ဒီမောဆိုတို့တပ်ဖက်တွေဖြစ်နေတာမနေ့ညတော့လည်းဖြစ်တယ်ဒီမနေ့လည်းကြားနေရပဲ။အဲလက်နက်ကြီးတာနေကြားများလက်နက်ကြီးတာနေအာမီကြီးတာနေရောအဲဟာ၄၅၆လုံးကြားကြားပြီးပြန်တိတ်ပတ်ချက်ချလဲမြို့ပတ်ပတ်နေတာလဲခြားများသူကောင်းလူကြီးတွေသူတို့မြို့အဆက်ဒီမှာမြို့အဆက်ဒီမှာသူတို့ရှိနေတဲ့နေရာတွေကိုဒီကာကွယ်ရေးတပ်တွေကရင်တပ်တွေသူတို့ပေါင်းတော့မှနေတာလာဖြစ်ကြတာပေါ့
ရှမ်းပြည်တော်မှာလည်းတိုက်ပွဲတွေနေ့စဉ်လိုဖြစ်နေပြီးတော့ရှမ်းမြောက်ဘက်မှာစစ်ကောင်စီကအင်အားဖြစ်တင်းတာတွေရှိပါတယ်။တိုင်းရာလက်နက်ကင်ချင်းချင်းကြမှာရောစစ်ကောင်စီနဲ့တိုင်းရာလက်နက်ကင်တွေကြမှာပါပစ်ခတ်တိုက်ခတ်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေထပ်ပြီးတော့ပြေးနေရပါတယ်။ကရင်ပြည်နယ်မှာလည်းအလားတူစီးရဲအခြေအနေတွေကြောင့်ပြည်ရင်ဒုက္ခသည်တဲ့9000လောက်ရှိနေပြီးအရင်ကဒုက္ခသည်တွေနဲ့ပါပေါင်းလိုက်မယ်ဆိုရင်တော့နှစ်သိန်းကျော်လောက်ရှိနေပြီလို့ကရင်မျိုးသားအစည်းအရုံး KNU ကပြောပါတယ်။ကျင်းယူအုပ်ချုပ်ရေးနဲ့အစားထုတ်ဖို့စီစဉ်နေတဲ့ဖပုံခရိုင်ထဲမှာစစ်အုပ်ချုပ်ရေးရန်ရဲတွေလက်ပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုအ мян ထွက်ခွာသွားဖို့ကျင်းရဲနောက်ဆုံးတမရက်တတိပိတ်ချက်အရာဖေဖော်ဝါရီလ10ရက်နေ့ထိထွက်ခွာသွားတဲ့ဌာနပေါင်းစုံကဝန်ထမ်း100ကျော်ရှိတယ်လို့ကျင်းယူတမဟာကနေမီဒေတာခန်တွေကပြောပါတယ်ဖပုံမြို့နယ်ကျမရေးနဲ့ပညာရေးအပအဝင်ကဏ္ဍဆောင်မှာကျင်းယူရဲ့အုပ်ချုပ်မှုနဲ့လက်ပတ်နေပြီလို့လည်းတမဟာကပြောပါတယ
်စစ်ကောင်စီကအာဒီဝန်ထမ်းတွေကထွက်ခွာဖို့တကဒါကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်ပေးတဲ့ဖြစ်ပါတယ်။အဓိကတော့စစ်ကောင်စီကနေပြီးတော့မှဆက်မှန်ပြီးတော့တာဝန်ပေးခံရလိုက်တဲ့ဒီအုပ်ချုပ်ရေးပိုင်းမှာရှိတဲ့တခြားသောဌာနတွေပေါ့နော်။ဟိုသူရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှအုပ်ချုပ်ရေးအစီအမံဆောင်ရွက်တော့မှာလည်းဖြစ်ပါတယ်။
ထအံဖက်မှာလဲစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာသွားကြဖို့တပ်မဟာတိတ်ကလည်းဖေဖော်ဝါရီလပထမပတ်မှာသတိပေးထားပါလေ။
ဒီပရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီကအင်တာပိုးအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အင်တာပိုးရဲ့ထုတ်ပြန်ချက်ကိုကိုကာပြီးစင်ကာပူခြေဆိုင် Channel News Asia သတင်းဌာနကဖော်ပြထားပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဂျမ်းဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းတီးတီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံသားရေးဌာနကဖေဖော်ဝါရီ10ရက်နေ့မှာတောင်းဆိုပြီး2ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခဲ့တဲ့အကြောင်းအင်တာပိုးအဖွဲ့ကဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီ10ရက်နေ့ကရန်ကုန်မြို့မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံသားတန်တမန်တွေကိုဖိတ်ခေါ်ပြောကြားတဲ့အခမ်းအနားမှာတော့ NUG, CRPH နဲ့ PDF အဖွဲ့တွေဟာအကြမ်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဆွဆွဲပြောကြားခဲ့ပါတယ်။အလားတူပဲ NUG, CRPH, PDF အဖွဲ့တွေနဲ့နိုင်ငံကတိုင်ဝမ်ကစစ်ကောင်စီဟာအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတဲ့အဖွဲ့ဖြစ်တံပြန်ဆွဆွဲထားတာပါ။
ဒီကနေ့ကျရောက်တဲ့85နှစ်မြောက်စေရတုပြည်တော်စုနေမှာပဲပြည်တော်စုနဲ့အခမ်းအနားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပခဲ့တာမှာပြည်တော်စုနဲ့အခမ်းအနားကိုနိုင်ငံရေးပါတီတချို့တက်ရောက်ခဲ့ပေမဲ့လက်နက်ကန်အဖွဲ့အားလုံးနှိပါမတက်ရောက်ခဲ့ပါဘူး။ပ
ီတောင်စုနဲ့ခန္ဓာတက်ခဲ့သူတွေကြမှာလဲရင်းကြမ်းရေးဆွေးနွေးပွဲကိုတော့တက်မှာမဟုတ်ဘူးလို့အတော်များများကပြောထားပါတယ်ပီတောင်စုနဲ့ခန္ဓာတက်ရောက်ဖို့နဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ခြေကံပီတောင်စုတည်ဆောက်ရေးအတွက်ထာဝရငင်းကြမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေမှာတက်ရောက်ဖို့ဆိုပြီးတော့စစ်ကောင်စီကဒီလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ဖိတ်ခေါ်ခဲ့တာပါအကြံဖက်အဖွဲ့ဖြစ်ကြေညာထားတဲ့အဖွဲ့တွေကလည်းလို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရောမထိုးရသေးတဲ့အဖွဲ့အစည်းတွေပါအားလုံးကိုထောက်ရညီညာရေးဆွေးနွေးပွဲတက်ဖို့စစ်ကောင်စီကဖိတ်ခေါ်ခဲ့တာပါလက်မှတ်ဆက်သွယ်ရေးကိုဗစ်ကပ်ဘေးနဲ့စီးရေးဆက်တဲ့အခြေအနေတွေကြောင့်မတက်ရောက်နိုင်ဘူးလို့လက်နက်ကိုင်အဖွဲ့အစည်းအတော်များများကပြောကြပါတယ်စစ်ကောင်စီကထောက်ရညီညာရေးကိုအခုနှစ်ထဲရအောင်ကြိုးစားသွားမယ်လို့ပြောထားတာပါဒါပေမဲ့လည်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်နေသလိုချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်စတဲ့ဒေသတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စီးရေးပဋိပက္ခတွေဖြစ်နေပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတကြောပြန်ဆိုးလာနေပါတယ်။ပုဂ္ဂလိကဆေးရုံတွေနဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးသရေးစင်တာတွေမှာလူနာထောင်ချီရှိနေတယ်လို့ပုဂ္ဂလိကဆေးရုံများတင်ဥက္ကဋ္ဌဒေါက်တာထင်ပေါ်က VOA ကိုပြောပါတယ်
။ဟိုကိုဗစ်အခြေအနေကတော့စတုဒ္ဒါလိုင်းလို့ပြောရမှာပေါ့နော်။ကျွန်တော်တို့ဒီအထူးသဖြင့်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်လူနာတွေတော်တော်လေးများပါတယ်။ပြည်내တိုင်းမှာရန်ကုန်တိုင်းဒေသ9တန်းကျော်မှာသတင်းထိုးထားတဲ့လူကြီးကအများကြီးဖြစ်နေတယ်လေသတင်းထိုးထားတဲ့လူကြီးမှာကိုဗစ်ရောဂါလက္ခဏာတွေကိုတွေ့ပြီးတော့တချို့စစ်တာတွေလည်း positive တော်တော်များများတွေ့တယ်ပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကစစ်တာအပြင် public ကစစ်ဆေးမှုတွေအပြင်မှာလွယ်တကူဝယ်ရတဲ့ test kit တွေနဲ့ဆင့်နေကြပြီးစစ်သူတိုင်းနေပါပိုးတွေ့တာများလာတယ်လို့ပြောပါတယ် Omicron မျိုးကွဲတဲ့ home home ဆိုတာတော့မသိနိုင်ပါဘူးရှမ်းကယားနဲ့ချင်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေကြားနေထိုင်မကောင်းဖြစ်သူတော်တော်များများရှိလာတယ်လို့ပြည်ပခါကူညီပေးသူတွေကလည်းပြောပါတယ်။ကိုပူးချောင်းဆိုးစတဲ့ကိုဗစ်ဖြစ်နိုင်တဲ့ရောဂါလက္ခဏာတွေပြပေမဲ့ကိုဗစ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အခက်အခဲတွေရှိနေကြသလိုရောဂါမပြတ်အောင်ကာကွယ်နေထိုင်ဖို့လည်းမလွယ်ကူကြပါဘူး။ယာယီဒုက္ခသည်စခန်းတွေမှာလူဦးရေများလွန်းတဲ့အတွက်တဦးနဲ့တူခက်ခွာခွာနေထိုင်ဖို့မလွယ်ဘူးလို့ကူညီပေးသူတွေကဆိုပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်စားရေးတောက်ရေးအပြင်ဆေးဝါးတွေလည်းမရှိသလောက်ဖြစ်နေပြီးကျန်းမာရေးဆောင်ရှောက်မှုအရေးကြီးလိုအပ်နေကြတာပါမြန်မာနိုင်ငံမှာကိုဗစ်တတရလိုင်းပြီးချိန်ပြီးခဲ့တဲ့လအတွင်းကိုဗစ်တည်ပြုလူနာတရက်ကို100ဝန်းကျင်လောက်သာရှိခဲ့ပါတယ်ဒါပေမဲ့လည်းအိုမီကရွန်ကိုဗစ်ပိုးအသစ်ကူးစက်သူတွေရှိလာပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလပထမပတ်ထဲမှာတော့အတည်ပြုလူနာ900ကျော်အထိတိုးလာခဲ့တာဖြစ်ပါတယ
်တပတ်တွင်းထိတ်တန့်အယောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းကမ္မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့သတင်းအချင်းချုပ်ကိုထလက်အချင်းညာပေးမှာဖြစ်ပါတယ်ဗျာ95နှစ်မြောက်စင်ရလူထိမ့်မှပြည်တော်စုနေခန္ဓာကိုနေပြည်တော်မှာဒီကနေ့ကျင်းပခဲ့ပြီးတော့မနက်ဖြန်မှာတော့ငញ្ញန်ရေးဆွေးနွေးပွဲကျင်းပမယ်လို့အချင်းညာထားပါတယ်ပြည်တော်စုနေခန္ဓာနဲ့ငញ្ញန်ရေးဆွေးနွေးပွဲတွေတက်ဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲ့ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုရောလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေကိုပါစစ်ကောင်စီကဖိတ်ထားပါတယ်ဒီကနေ့စစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်အရတော့ပြည်ထောင်စုနဲ့အခမ်းအနားတက်ဖို့စီရင်ပေးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့17ဖွဲ့ရှိပါတယ်။ချိန်ထဲမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းပင်လုံစာချုပ်ချုပ်ဆိုခြင်း95နှစ်မြောက်အခမ်းအနားတစ်ခုကိုဒီကနေ့အွန်လိုင်းမှာကျင်းပခဲ့ပါတယ်။ဖေဖော်ဝါရီ12ရက်နေ့ကိုပြည်ထောင်စုနဲ့အဖြစ်သတ်မှတ်ခဲ့ပြီးနှစ်စဉ်ကျင်းပလာတာကနေဒီနှစ်မှာတော့စစ်ကောင်စီကပြည်ထောင်စုနဲ့အခမ်းအနားကျင်းပပြီးတော့ NUG ကတော့ပင်လုံစာချုပ်95နှစ်မြောက်အခမ်းအနားဆိုပြီးကျင်းပတာပါ။ဒီခဏကတော့ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့စစ်ဦးစီးချုပ်ဘူးချုပ်ကြီးခံဆောင်လက်တရောက်မိန်ကွန်းပြောကြားခဲ့ပါတယ်။ KIA အဖွဲ့ဟာစစ်ကောင်စီကကျင်းပတဲ့ပြည်တော်စုနေအခမ်းအနားကိုတော့မတက်ပါဘူး။အကျဉ်းသား800ကျော်ကိုပြန်လွတ်ပေးမယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြီးတဲ့နောက်အခုအချိန်ထိတော့ပြန်လွတ်လာသူတွေထဲမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားတဲ့သူတွေမပါသေးပါဘူးခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပြီးတော့အတားမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 19.25 32နဲ့ line length meter 190လို့ကနေအတန်းလွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ကြားနိုင်ပါ
This program has come to you from the Voice of America, Washington.